Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ16ရက်ကြာပိုင်းနဲ့မနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 2450 50 နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေကြည့်ရှုနာဆင်နိုင်ပါတယ်။ကျွန်မနောင်လာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါ။ဒင်းနေကိုကိုစော်မိုးကျော်နဲ့အတူပြောပြမှာပါ။ဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့ Ukraine အတွက်အမေရိကန်ကစီးရဲကူညီနောက်ထပ်ဒေါ်လာ10,000ပေးမဲ့တဲ့ရင်အာဖဂန်တာလီဘန်တွေကိုတရားဝင်အသိမှတ်ပြုဖို့မစင်စားသေးဘူးလို့ရုရှားကပြောလိုက်တဲ့တဲ့ရင်စတဲ့ထိတဲ့ရောက်နိုင်ငံတကာတဲ့ရင်တွေကိုနားဆင်ကြရမှာပါ
ကောင်းပါပြီရှင်ဂျနီဗာလူအခွင့်အရေးကောင်စီညီလာခံမှာမြန်မာအရေးဘာတွေဆွေးနွေးခဲ့ကြပါသလဲ
ပြည်သူတွေရဲ့အတန်ဒီမှာကျွန်တော်တို့ရောက်စေချင်တယ်ဗျာဒီမြန်မာပြည်ရဲ့ပြည်သူတွေဒီကုလသမဂ္ဂမှာသူတို့ရဲ့အတန်ကျွန်တော်တို့ဒီကနေပြီးတော့ပြန်ပြီးတော့ echo လုပ်ပေးတဲ့သဘောပါ
အပြည့်အစုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်စကိုင်းမကွေးနဲ့ကြားပြည်နယ်ဖက်ကစစ်ရေးအခြေအနေတွေအမေရိကန်နိုင်ငံရဲ့အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားမှာပါ။ခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ပြောပြပေးပါရှင်
။ယူကရိန်းနိုင်ငံအတွက်စီးရေးကူညီဖြစ်နောက်ထပ်ဒေါ်လာ10,000ပေးရသွားမယ့်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။
The president also obviously took this opportunity to inform President Zelensky that we're announcing today that we're going to give $1 billion
to Ukraine. လိုက်တဲ့အကြောင်းသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုအကြောင်းကြားခဲ့ပါတယ်လို့အင်ပီရိုအမျိုးသားလွန်ညွန်ရေးကောင်စီမဟာဗျူဟာဆက်သွယ်ညီနက်ရေးမှူးဂျွန်ကာဘီကဗိုလ်ထုံးတွေသတင်းစာရှင်းလင်းမှုမှာပြောဆိုသွားတာပါရုရှားရဲ့ကျူးကျော်မှုတွေအရှင်ရောအောင်လုပ်ပြီးအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာအောင်မြင်မှုရဖို့ရည်မှန်းချက်နဲ့အမေရိကန်ကစစ်လက်နက်ပစ္စည်းထောက်ပံ့နေရမှာဒီဒီချင်းဟာအများဆုံးလည်းဖြစ်ပါတယ်လန်ဒန်ကြီးတွေကယ်ရန်ဒေသကာဝေးရေးလက်နက်ခဲယမ်းတွေအစစ်မြေရော့ကက်ဒုံးလက်နက်စနစ်တွေပါပါဝင်တဲ့စစ်ရေးအကူအညီတွေအပြင်တန်ရှင်းတဲ့တပ်သုံးရေးအရေးကြီးတဲ့စစ်ဘက်ဆိုင်ရာပစ္စည်းတွေခေလုံစရာနဲ့လိုအပ်တဲ့ပစ္စည်းတွေဝယ်ယူနိုင်မှုငွေသားပါဝင်လူသားချင်းစာနာမှုအကူအညီဒေါ်လာ225သန်းပေးရမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ယူကရိန်းပြည်သူတွေရဲ့ရေစွမ်းတက်သည့်ကြံ့ကြံ့ခံနိုင်စွမ်းနဲ့ပိုင်းဖြတ်ချက်တွေဟာကမ္ဘာကြီးအတွက်အားကျစရာဖြစ်နေလဲသမ္မတဘိုင်ဒန်ကကြေညာချက်မှာပြောဆိုခဲ့တာပါ။လူလက်ခွင့်အတွက်တိုက်ပွဲဝင်နေကြတဲ့ယူကရိန်းပြည်သူတွေအတွက်မဟာမိတ်တွေမိဖက်တွေနဲ့အတူအမေရိကန်ကဆက်လက်ရည်တည်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။
ရုရှားလူမျိုးရဲ့အစွန်းရောက်အကြမ်းဖက်အုပ်စုဖြစ်တဲ့ Russian Imperial Movement RIM ရုရှားနယ်ပယ်ချက်တင်ရေးလှုပ်ရှားမှုအဖွဲ့ကိုထောက်ခံလှုပ်ရှားသူ2ဦးကိုပုတ်ထူးနေမှာအမေရိကန်ပြည်ထောင်စုကတံခတ်အေးအေးယူလိုက်ပါတယ်။ဥရောပအခြေစိုက် RIM ကိုယ်စားလှယ် Stanislav Shachev နဲ့ရုရှားအခြေစိုက် RIM ထောက်ခံသူ Alexander Zugovsky တို့2ဦးကိုအမေရိကန်အစိုးရကအေးအေးယူလိုက်တာပါ။အဲ့ဒီတဲကစတန်နီစလဖ်ဟာ2019ခုနှစ်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့ပြီးအစွန်းရောက်အုပ်စုတွေနဲ့ချိတ်ဆက်ဖို့ကြိုးစားခဲ့ပါတယ်။ဒါအပြင်အလက်ဇန္ဒားဇာဂော့ဖစကီကတော့2014ခုနှစ်ကတည်းက RIM အဖွဲ့အတွက်လက်နက်ဝယ်ယူဖို့ယူကရိန်းဒါအပြင်ယူကရိန်းဒုံဘက်ဒေသတွင်တိုက်ခိုက်နေတဲ့ရုရှားတွေအတွက်စစ်လက်နက်ပစ္စည်းတွေဝယ်ယူဖို့အတွက်အမေရိကန်ဒေါ်လာ3.4 billion လောက်ငွေကြေးရှာဖွေစုဆောင်းပေးခဲ့တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။RIM Russia လှုပ်ရှားမှုအဖွဲ့အားနိုင်ငံတကာငွေကြေးစနစ်ကိုအသုံးပြုပြီးရန်ပုံငွေရရှိရေးလှုပ်ဆောင်ပါတယ်အစွန်းရောက်အမြင်တွေကိုဖြန့်ဝေပြီးဒီမိုကရေစီလှုပ်ထုံးလုံနည်းတွေကိုနှောက်ယှက်ဖျက်ဆီးဖို့နဲ့နိုင်ငံတကာအချမ်းဖက်အဖွဲ့ကွန်ရက်ကိုထူထောင်ဖို့ကြိုးပမ်းနေတဲ့အဖွဲ့ဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနအချမ်းဖက်သမားနဲ့ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးဌာနဒုဝန်ကြီး Brian Nelson ကကြေညာတဲ့ကြမ်းမှာပြောဆိုထားပါတယ်
အမေရိကန်လောင်စာလုပ်ငန်းရှင်တွေအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တွေပုံမထုတ်လုပ်ကြဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်စတင်ကလေးကအမေရိကန်ပြည်သူတွေစီးဆင်းတွေစံချိန်တွေတက်နေတဲ့အတန်ခံနေရချိန်မှာလောင်စာလုပ်ငန်းရှင်တွေကတော့သုံးစားလောက်အမျက်ထွက်နေတယ်လို့လည်းပြောဆိုထားပါတယ်။ခိုင်မာတဲ့ရေရိုးအစီအစဉ်တစ်ခုကိုအစိုးရထံတင်ပြပြီးပြဿနာကိုအတူတကွလက်တွဲဖြေရှင်းကြဖို့လည်းဗိုလ်ထုနေ့ကရေနံထုတ်လုပ်တဲ့လုပ်ငန်းခုနှစ်ခုကိုရေးသားတဲ့စာထဲမှာဖော်ပြထားတာပါ။အမေရိကန်မှာဓာတ်ဆီဈေးတွေဟာပြင်းပြတကားလန်ကုန်$5လောက်ဖြစ်နေတာကြောင့်အမေရိကန်တွေအတွက်စီးပွားရေးအရာဝင်ထုတ်ဝင်ဖို့ဖြစ်လာနေတယ်လို့သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေအတွက်လာမယ့်တက်တန်းဝယ်ယူကောက်ပွဲမှာနိုင်ငံရေးအရာချင်းချောက်မှုလည်းဖြစ်နေပါတယ် အမေရိကန်မှာကုန်စည်နှုန်းတွေဟာပြီးခဲ့တဲ့နှစ်ကနဲ့ရှင်8.6%ခန့်တက်လာတဲ့အကြောင်းထောက်ချာနေတော့ကပဲအစိုးရကသတင်းထုတ်ပြန်ထားပြီးဒါဆိုရင်တော့နှစ်ပေါင်း40ကျော်မှာအဆိုးဆုံးလည်းဖြစ်ပါတယ်။လောင်စာဆီဆီကြီးမြင့်မှုဟာလုပ်ငန်းရှင်တွေရဲ့လောဘကြောင့်ဖြစ်ရတယ်လို့သမရရဲ့အကြောင်းပြချက်ပေါ်စီးပွားရေးပညာရှင်တွေကြားအငင်းပွားစရာဖြစ်နေပေမဲ့မဲဆန္ဒရှင်တွေကတော့လက်ခံကောင်းလက်ခံနိုင်ပါတယ်။ Exxon Mobil ကုမ္ပဏီကတော့ရင်းနှီးထုတ်လုပ်မှုတွေတုံ့ပြန်မှုရင်းနှီးမြှုပ်နှံလုပ်ကိုင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးသမရဘိုင်ဒန်အစိုးရထံတင်ပြထားကြောင်းပြောဆိုထားပါတယ်
။ Egypt, Israel နဲ့ EU ဥရောပတမကတို့ဟာသဘာဝတန်ခွင့်တင်ပို့မှုအတွက်ဗုဒ္ဓဟူးနေ့မှာသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ်။Israel ရဲ့ LNG သဘာဝဓာတ်ငွေ့အရည်ကို Egypt ကသူ့ရဲ့သဘာဝဓာတ်ငွေ့စက်ရုံနှစ်ခုကနေတဆင့်ဥရောပတိုက်ကိုတင်ပို့ရောင်းချဖို့နားလည်မှုစာချုပ်လွှာ MOU ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ Egypt နိုင်ငံမြို့တော် Cairo မှာကျင်းပနေတဲ့မြေရဲပင်လက်အရှိတ်ချမ်းဒေသသဘာဝဓာတ်ငွေ့ဆိုင်ရာညီလာခံမှာအခုလိုသဘောတူညီမှုရရှိခဲ့တာပါ။ဒီညီလာခံမှာအီဂျစ်ဟာတခုတည်းသောဒေတာရင်း LNG ဓာတ်ငွေ့အရည်ထုတ်လုပ်နိုင်တဲ့နိုင်ငံဖြစ်ပါတယ်။အီဂျစ်ကသဘာဝဓာတ်ငွေ့တွေကိုပြီးခဲ့တဲ့လတည်းကစပြီးဥရောပကိုတင်ပို့နေခဲ့တာပါ။ဥရောပကိုအဓိကသဘာဝဓာတ်ငွေ့နဲ့လောင်စာတွေတင်ပို့နေတဲ့ရုရှားနိုင်ငံကတော့ဗုဒ္ဓဟူးနေ့မှာပဲဥရောပကိုသဘာဝဓာတ်ငွေ့တင်ပို့မှုတွေဖြတ်တောက်လိုက်တယ်လို့ Al Jazeera ရုပ်မြင်သံကြားကနေပေါ်ပြထားပါတယ်။ဒါဟာအီဂျစ်နဲ့ EU တို့သဘာဝဓာတ်ငွေ့ရောင်းဝယ်ဖို့သဘောတူညီချက်ရတဲ့အပေါ်ရုရှားအနေနဲ့သဘောမချဘူးဆိုတာကိုပေါ်ပြနေတယ်လို့အကဲခတ်တွေကဆိုပါတယ်။
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 8.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American အသံမြန်မာဘာသာအစီအစဉ်ရဲ့ကြောက်တာနေတောက်ကြတာပြင်းနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အာဖဂန်တာလီဘန်တွေကိုတရားဝင်အသိအမှတ်ပြုဖို့စဉ်းစားမှာမဟုတ်တဲ့ကြောင်းရုရှားကဗိုလ်ထုနေမှာပြောဆိုလက်ပြမဲ့လူသားချင်းစာနာမှုပြဿနာတွေကိုဖြေရှင်းဖို့အာဖဂန်အာဏာပိုင်တွေနဲ့ဆက်ဆံဖို့နိုင်ငံတော်တော်များမှာတာဝန်ရှိတယ်လို့လည်းပြောဆိုလိုက်ပါတယ်။တာလီဘန်တွေကိုတရားဝင်အစိုးရဖြစ်အသိအမှတ်ပြုလက်ခံဖို့ရှိမရှိမေးမြန်းရမှာလက်တလောဆွေးနွေးနေရမျိုးမရှိကြောင်းအချင်းချင်းပြောကြားထားပြီးဘယ်ချိန်ဖြစ်မလဲကြိုတင်ခန့်မှန်းတာလည်းအတိတ်ပဲမဲ့လို့ရဖြစ်ရုရှားဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကမော်စကိုမြို့တော်သတင်းစာရှင်းလင်းမှုမှာပြောဆိုသွားတာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့အာဖဂန်နစ္စတန်နိုင်ငံကိုသိမ်းပိုက်လိုက်ပြီးတဲ့နောက်အစိုးရတရက်ဖွဲ့စည်းထားပေမဲ့နိုင်ငံတကာအသံဝင်ကတော့တရားဝင်အသိမှတ်ပြုလက်ခံမထားပါဘူး။အာဖဂန်ပြည်သူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နိုင်ရမယ့်ဂရီကုတ်တွေအခိုက်အတန့်အဖွဲ့အပါဝင်အာဖဂန်နစ္စတန်နိုင်ငံကိုအခြေစိုက်ပြီးနိုင်ငံတကာမှာတိုက်ခိုက်မှုတွေကျွလွန်နေတဲ့အကြမ်းဖက်အုပ်စုတွေကိုဟန်တာကိုပြုတ်ခွက်မှုတွေပေါ်စိုးရိမ်ရောပြောဆိုပြီးတာလီဘန်တွေကိုနိုင်ငံတကာအတိုင်းဝန်းကအတိမတ်မပြုဘဲငင်းဆန်နေတာဖြစ်ပါတယ်
။အီသီယိုးပီးယားနိုင်ငံမှာတီဂရိတ်သဘုံတွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ကော်မတီတရက်ကိုဖွဲ့စည်းလိုက်ကြောင်းအီသီယိုးပီးယားဝန်ကြီးချုပ်ကကြေညာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်အဘယ်ဟာအင်ကာနေတုံးကလွှတ်တော်မှာပြောကြားခဲ့တာကိုအစိုးရပိုင်းရုပ်မြင်သံကြားကနေကြေညာခဲ့ပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့ကော်မတီကိုဒုတိယဝန်ကြီးချုပ်ကဦးဆောင်မှာဖြစ်ပြီးဆွေးနွေးမှုနဲ့ပတ်သက်လို့ဆုံးဖြတ်ဖို့10ရက်15ရက်လောက်အချိန်ပေးမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။စစ်ပွဲဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုရပ်တန့်သွားစေတယ်လို့လည်းအီသီယိုးပီးယားဝန်ကြီးချုပ်ကပြောဆိုပါတယ်။ဒီငြိမ်းချမ်းရေးဆွေးနွေးပွဲမှာဘယ်သူတွေပါမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဘယ်ဂျီယံအခြေစိုက်နိုင်ငံတကာပဋိပက္ခစောင့်ကြည့်ရဲ့အဖွဲ့ ICJ ရဲ့ဝီလျံဒစ်ဆင်ကပြောဆိုပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲဆက်လက်လှုပ်ဆောင်နိုင်ဖို့ဟာပဋိပက္ခအတွင်ပါဝင်တဲ့အခြားကိုယ်စားလှယ်တွေပါဝင်ဖို့လဲလိုတယ်လို့သူကပြောဆိုပါတယ်။ Tigray ဒေသ TPLF အဖွဲ့နဲ့ Ethiopia ဘူဆူရတို့အကြား2020ခုနိုဝင်ဘာလကတည်းကစပြီးပဋိပက္ခတွေစတင်ဖြစ်ပွားကလက်နက်ကင်တိုက်ပွဲဖြစ်နေတာဖြစ်ပါတယ်
။ American မှာနိုးဆိုရွယ်နဲ့မူချိုရွယ်ကလေးတွေအတွက်နှစ်ကြိမ်ထိုးရတဲ့ Moderna COVID ကာကွယ်ဆေးထိုးခွင့်ပြုဖို့ American စားစာနဲ့ဆေးဝါးကုခဲမှုဌာန FDA ရဲ့ကာကွယ်ဆေးဆိုင်ရာကျွမ်းကျင်သူအဖွဲ့ကဗိုလ်ထုနေမှာထောက်ခံချက်ပေးလိုက်ပါတယ်။အသက်9နှစ်ယောက်ကလေးတွေအတွက် Moderna ကာကွယ်ဆေးဟာအစိုးထက်အကောင်းရလက်ကပုံများကြောင်းကျွမ်းကျင်သူတွေတခဲနဲ့မဲပေးထောက်ခံလိုက်ကြတာပါ။
I do believe the benefits far outweigh the risks that were involved.
And yet, Julia Laka Pumia, hello, Aline Yongji Bare, so be FDA Committee Dr. Michael Nelson, Piosu Dorava, America, Ma, K ခန့်မှန်းခြေ18တန်းလောက်ရှိတဲ့9နှစ်ယောက်ကလေးတွေအတွက်သုံးညင်ထူရတဲ့ Pfizer ကာကွယ်ဆေးကိုလည်းထောက်ခံချက်ပေးတယ်မသိကျွမ်းကျင်သူတွေဆုံးဖြတ်မှာဖြစ်ပါတယ်လီလာဆန်းစစ်ချက်တွေအရ6လအထိငယ်ရွယ်တဲ့ကလေးတွေအတွက်ဆင်းနှမျိုးစလုံးဟာဘေးကင်းပြီးထိရောက်မှုရှိပုံရတယ်လို့လည်းကျွမ်းကျင်သူဖွဲ့ကဗိုလ်ထုတွေတနေ့ကအစည်းအဝေးပွဲမတိုင်ခင်မှာပဲပြောဆိုထားကြပါတယ်အမေရိကန်မှာကာကွယ်ဆေးထိုးဖို့ကြံနေတဲ့ကလေးတွေအတွက်ခွင့်ပြုချက်ရပြီဆိုရင်တော့အစောဆုံး၈သတင်းပေါက်လောက်ကစကလေးတွေစေထုတ်နိုင်လိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်အိုမီကရွန်ကိုဗစ်မျိုးကွဲကူးစက်မှုတွေကြုံရချိန်မှာကလေးငယ်တွေဆေးရုံတွေကုသရတာတွေစိုးရိမ်စရာကောင်းလာအောင်များပြားခဲ့ပြီးကယောဂါကာလမှာ၄နှစ်အောက်ကလေး442ယောက်တည်ဆုံးခဲ့ရကြောင်းလဲ FDA ရဲ့ကာကွယ်ဆေးလုပ်ငန်းဆိုင်ရာအကြီးအကဲဒေါက်တာပီတာမတ်ခ်စ်ကလည်းပြောဆိုထားတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုဘာဖယ်လိုမျိုးကကုန်တိုက်မှာလူမဲ၁၀ဦးတည်ဆုံးစေခဲ့တဲ့တနပ်ပိခတ်မှုကိုကျူးလွန်ခဲ့တယ်လို့ဆွဆွဲခံရထားတဲ့အသက်18နှစ်အရွယ်လူပြူအမျိုးသားပီတန်ဂျန်ဒရွန်ကိုပြည်ထောင်စုဥပဒေတစ်ခုနဲ့အမုံတရားကိုအခြေခံတဲ့ရာဇဝတ်မှုပုံမှန်နဲ့ဗုဒ္ဓဟူးနေ့မှာတရားဆွဲဆိုလိုက်ပါတယ်။ပြည်ထောင်စုအဆင့်တရားဆွဲဆိုမှုမှာအပြစ်ရှိကြောင်းထင်ရှားပါကတည်တံ့ကြခံရနိုင်ပါတယ်။သူ့ကိုပြည်내အဆင့်မှာလည်းတရားဆွဲဆိုထားပြီးအဲ့ဒီအမှုမှာလည်းပြစ်မှုထင်ရှားရင်အယူခံတင်ကွင်းမရှိတဲ့ထောင်ဒဏ်တစ်သက်ကြခံရမှာဖြစ်ပါတယ်။တနတ်နဲ့ပြစ်ခတ်ခဲ့သူဂျန်ဒရွန်ကတော့ပြည်내အဆင့်တရားဆွဲဆိုမှုမှာသူအပြစ်မရှိဘူးလို့ညင်းဆိုထားပါတယ်။သူ့ကိုပြည်내အဆင့်တရားဆွဲဆိုမှုမှာအမုံတရားကိုအခြေခံတဲ့ပြည်တွင်းအကြမ်းဖက်မှုဒါအပြင်လူသားမှုနယ်ပါတရားဆွဲဆိုထားတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ14ရက်နေ့ကဘာဖယ်လိုမြို့ Top Friendly Market လို့အမည်ရတဲ့ကုန်တိုက်မှာပေတန်ဂျန်ဒရွန်ဟာတနတ်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လူမဲ10ဦးသေဆုံးခဲ့ပါတယ်။
ဒီကနေ့မနက်ဖြန်ထိုင်တန်ရောက်တဲ့တွေကိုကောင်းလွင်ဦးနဲ့ကုဇော်မို့ကျော်တို့ကြီးညာခဲ့တာပါခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံမှာပြင်းထန်လာတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူနိုင်ရေးအာဂျင်တီးနားနဲ့တူရကီနိုင်ငံတို့မြန်မာစစ်ကောင်ဆောင်တွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးကြဖို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ်ဒီချိန်ထဲမှာပဲမြန်မာအရေးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုယ်စားလှယ်ပါဝင်ခွင့်မရတဲ့အပေါ်တရုတ်နဲ့ရုရှားကဝေဖန်ကန့်ကွက်ခဲ့ပါတယ်။ဂျနီဗာလူအခွင့်အရေးကောင်စီညီလာခံမှာမြန်မာအရေးဘာတွေဆွေးနွေးတင်ပြခဲ့တယ်လဲဆိုတာကိုတော့မိုင်းအင်ဂျင်နိုင်ကပြောပြထားပါတယ်
။မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုဇွန်လ14ရက်နေ့ကလူအခွင့်အရေးကောင်စီညီလာခံမှာပြုလုပ်ခဲ့ချိန်လူအခွင့်အရေးမဟာမင်းကြီးမီရှယ်ဘက်ချလက်ကဆရာနာသိမ့်မှုကြောင့်မြန်မာနိုင်ငံရဲ့အခြေအနေနောက်ပြန်လှည့်သွားတဲ့အပေါ်နိုင်ငံတကာအနေနဲ့စိတ်မကောင်းဖြစ်ရကြောင်းနဲ့မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ပွဲရှိကြောင်းပြောကြားခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံရဲ့ပြည်ထနာကိုဖြည့်ရှင်းဖို့နိုင်ငံတကာကိုအကြံပြုခဲ့တဲ့အချက်တွေထဲမှာနိုင်ငံတကာရာဇဝတ်မှုမြောက်နေတဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းနဲ့ဒါဟာတိုင်းပြည်ပြန်လည်တည်ဆောက်ရေးအတွက်အရေးပါတယ်လို့လည်းသူကဆိုပါတယ်။ဒါကြောင့်လက်ရှိမြန်မာစစ်ကောင်းဆောင်တွေကို Universal Jurisdiction နဲ့အညီစုံစမ်းစစ်ဆေးနေတဲ့အာဂျင်တီးနားနဲ့တူရကီနိုင်ငံတွေအတိုင်းဝိုင်းဝန်းဆောင်ရွက်ကြဖို့ Michelle Bachelet ကအခုလိုတိုက်တွန်းသွားပါတယ်။
Following the example of Argentina and Turkey.
Argentina နဲ့တူရကီနိုင်ငံတွေရဲ့စံနမူနာအတိုင်းမြန်မာနိုင်ငံမှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်ရေးအတွက် Universal Jurisdiction နိုင်ငံတကာဥပဒေချိုးဖောက်မှုမှန်သမျှကမ္ဘာနေရာတိုင်းမှာစုံစမ်းစီရင်ပိုင်ခွင့်ဥပဒေကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လက်ခံအတည်ပြုအကောင့်ထဲဖော်နိုင်ပါတယ်
နောက်သူပြောသွားတဲ့အထက်မှာကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်နဲ့အခြားလက်နက်ကိုင်တပ်တွေကနေထွက်ခွာလူသူတွေအတွက်ပြန်လည်နေရာချထားရေးအစီအစဉ်တွေဆောင်ရွက်ပေးခြင်းအပြင်စစ်တပ်အပေါ်အရေးယူမှုတွေပြုလုပ်နိုင်ရေးအချက်အလက်အထောက်အထားတွေရဖို့သူတို့ကအထောက်ပံ့ပေးနိုင်မှာဖြစ်တယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကပြောပါတယ်ဒါပြင်ထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမှန်ဟောင်းဦးဖြိုးစရာတော်နဲ့ဒီမိုကရေစီရေးလှုပ်ရှားသူဦးဂျင်မီခေါ်ဦးကျော်မင်းယူတို့အပါအဝင်လှုပ်ရှားတက်ကြွသူတွေအပေါ်ချမှတ်ထားတဲ့တည်ထောင်တွေကိုရက်ဆိုင်ဖို့စစ်ကောင်စီကိုကုလသမဂ္ဂမဟာမင်းကြီးကသူ့ရဲ့အဖွဲ့မိကွန်းမှာအခုလိုတိုက်တွန်းသွားပါတယ်
In a recent concerning development, a military spokesperson announced the intention
မကြသေးခင်ကဖြစ်ရမှာဆိုရင်တက်မတော်ပြောရေးဆိုခွင့်ရှိသူကထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူနှုတ်ဥပါဝင်တက်ကြွလှုပ်ရှားသူ၄ဦးကိုတည်တံပေးဖို့ရည်ရွယ်ထားတဲ့အကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာတရားရုံးကတည်တံအမိန့်ချမှတ်တာကိုအကောင့်ထဲမဖော်ဘဲရပ်ဆိုင်းခဲ့တာအနည်း30လောက်ရှိနေပါပြီ။ဒီလိုနောက်ပြန်ဆုတ်သွားတဲ့ခြေလှမ်းမျိုးကိုမလှမ်းဖို့ ဆရာနာပိုင်းတွေကိုကျွန်မအရေးပေါ်တောင်းဆိုပါတယ်။လက်ရှိကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံကိုယ်စားလှယ်မရှိတဲ့အပေါ်တရုတ်အနေနဲ့စိတ်မကောင်းဖြစ်ရကြောင်းတရုတ်နိုင်ငံကိုယ်စားလှယ်ကအစည်းအဝေးမှာအခုလိုပြောသွားပါတယ်။
The Chinese delegation expresses regret that Myanmar as the country concerned cannot participate in this
dialogue. ဒီဆွေးနွေးပွဲမှာသက်ဆိုင်ရာနိုင်ငံဖြစ်တဲ့မြန်မာအနေနဲ့ပါဝင်ဆွေးနွေးနိုင်ခြင်းမရှိတဲ့အတွက်တရုတ်ကိုယ်စားလှယ်အဖွဲ့အနေနဲ့စိတ်မကောင်းဖြစ်ရပါတယ်။အိမ်နီးချင်းနိုင်ငံဖြစ်တဲ့တရုတ်အနေနဲ့မြန်မာနိုင်ငံကအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါတယ်။အဖွဲ့အစည်းအားလုံးအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေပေါင်းအတွင်းတွေးဆဆွေးနွေးမှုကတဆင့်နိုင်ငံရေးအရာအဖြေရှာဖို့တရုတ်ကတလျှောက်လုံးရည်တည်ခဲ့ပါတယ်။
အလားတူရုရှားကလည်းမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ပါဝင်သင့်ကြောင်းအစည်းအဝေးမှာတောင်းဆိုခဲ့ပါတယ်။ဂျနီဗာကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောအတိုက်ခံ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကပါဘသူ့ကိုမှပြည့်ရချင်းမရှိဘဲလစ်လက်ထားတာဖြစ်ပါတယ်။အင်္ဂါနေ့ကမြန်မာအရေးဆွေးနွေးပွဲမှာမြန်မာပြည်သူတွေရဲ့အတန်ကိုနိုင်ငံတကာသိအောင်တင်ပြနိုင်ခဲ့ကြောင်းဗြိတိန်အခြေစိုက်မြန်မာလူခွေရေးကွန်ရက်အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOA ကိုပြောပါတယ်။
ဟုတ်ကျွန်တော်တို့အဓိကတင်ပြတာတော့ဒီပြည်တွင်းမှာဖြစ်နေတဲ့လူခွေချိုးဖောက်မှုတွေစစ်တပ်ကရဲဆက်ကျူးလွန်နေတဲ့ရာဇဝတ်မှုတွေနောက်ပြီးကျတော့ပြည်သူတွေခံစားနေရတဲ့နေရေးစီအညာခံစားနေရတဲ့ဒီဒုက္ခတွေပေါ့နော်သူတို့တွေထွက်ပြေးနေရတာတွေတတ်ခံနေရတာတွေမိရှုခံနေရတာတွေရွာလုံးကျွတ်မိရှုခံရတာတို့အဲ့လိုမျိုးတွေကိုကျွန်တော်တို့ကပေချာစနစ်တကျ document လောက်ထားပြီးတော့ကျွန်တော်တို့တွေကိုကျွန်တော်တို့ share ပေးတယ်နောက်အဲ့ဒီထဲမှာဒီအစည်းအဝေးထဲမှာကျွန်တော်တို့တင်ပြတာပေါ့နော်အဓိကကျွန်တော်တို့ဟိုဘယ်လိုပြောမလဲဆိုတော့ကျွန်တော်မြန်မာပြည်အုပ်စုတွေဒီမှာလာတမယအုပ်စုတွေတော့အားလုံးအဓိကဟိုရွေတာကတော့ပြည်သူတွေရဲ့အတန်ဒီမှာကျွန်တော်တို့ရောက်စေချင်တယ်ပေါ့နော်ဒီမြန်မာပြည်ရဲ့ပြည်သူတွေဒီကုလသမဂ္ဂမှာသူတို့ရဲ့အတန်ကျွန်တော်တို့ဒီကနေပြီးတော့ပြန်ပြီးတော့ echo လုပ်ပေးတဲ့သဘောပ
ါဂျွန်လ13ရက်နေ့ကနေ10ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်နေတဲ့အကြိမ်50မြောက်လူခွင့်ရေးညီလာခံမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တော့မ်အန်ဒရူးစ်ကိုတိုင်လည်းသူ့ရဲ့နှစ်ပတ်လည်အစီရင်ခံစာကိုတင်သွင်းဖို့ရှိပါတယ်ရှင်
မအင်ဂျင်နိုင်ပါရှင်ခုတော့ပြည်တွင်းစီရေးသတင်းတွေဖတ်ဆက်ရအောင်ပါစကိုင်းမကွေးနဲ့ကယားပြည်နယ်ဖက်မှာကြေးရွာတွေမိရှို့ခံနေရပြီးတော့လူတချို့လည်းတပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်ရှေးဟောင်းပကံမြေဖက်မှာလည်းစစ်ကောင်စီတပ်တွေတိုးချပြီးတော့လုံခြုံရေးတွေတင်းကျပ်ထားပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကုစောမိုးကျော်ကတင်ပြထားပါတယ
်ဇွန်လ12ရက်နေ့ကရွှေဘိုမြို့တဲကတအုံရွာဘက်ကိုနယ်မြေရှင်းလင်းရေးလုပ်တဲ့စစ်ကောင်စီစစ်ကြောင်းဟာလမ်းတလျှောက်ဒေသခံရွာသား12ဦးကိုဖမ်းဆီးသွားခဲ့ပါတယ်အဲ့ဒီအထက်က3ဦးပြန်လွတ်လာခဲ့ပေမဲ့ကြံ10ဦးကတော့အသက်ခံထားရတဲ့အလောင်းတွေကိုပဲဘောနောဆယ်အနီးမှာပြန်တွေ့ခဲ့ရတယ်လို့ဒေသခံတူက VOA ကိုအခုလိုပြောပါတယ
်ဖားဝါရက7ရက်7ရက်ဖက်ပေါ်တာအဲ့တော့ကပြန်လာတာပြန်လာတော့ဆက်စီးမှာပဲဆိုတော့ကြည့်တော့အဲ့ဒီအသေး7ရက်ပဲပြီးတော့ဒီနေ့မှပုတ်ကြီးလာပဲဟိုလူရုပ်တွေကမပြီးရောအောင်ဖြစ်နေ
ဇွန်လ10ရက်နေ့တုန်းကလည်းဖွင့်လိုင်းကျေးရွာမှာလူငယ်တူကိုဖမ်းဆီးပစ်တတ်ပြီးမီးရှို့ထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဝဲလက်မြို့နယ်တဲကတမာကုန်းချေးရွာမှာနေအိမ်၈လုံးကိုမီးရှို့ခဲ့ကြတယ်လို့လည်းဒေသခံတွေကဆိုပါတယ်စစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တို့ဟာအုတ်ဖို့ချေးရွာအနီးမှာဇွန်လ14ရက်နေ့ကတိုက်ပွဲဖြစ်ခဲ့ကြပြီးစစ်ကောင်စီဘက်ကတိုက်လေရင်နဲ့ပါဘုံကျဲတိုက်ခိုက်ခဲ့တယ်လို့ချေးရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောဆိုပါတယ်တိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီတပ်တွေဟာအင်ဂျင်600နီးပါးရှိတဲ့မဲကုန်းချေးရွာကိုမီးရှို့ခဲ့တာကြောင့်နေအိမ်900လောက်မိလောင်ကျွမ်းခဲ့ပြီးရွာတဲကလူ3ဦးကိုလည်းပစ်တပ်ပြီးမိရှို့ထားခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဇွန်လ10ရက်နေ့ကလည်းစစ်ကောင်စီတပ်တွေဟာရွှေဘိုနဲ့ဝက်လက်နယ်တဲကရွာပေါင်း20ရွာကိုဝင်ရောက်ပြီးနေအိမ်တွေကိုဖျက်ဆီးပြီးပစ္စည်းတွေလူယူတာတွေလုပ်ခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်မိရှို့ခံခဲ့ရတဲ့ရွာတွေကရွာသားတွေအပါအဝင်ရွာသူရွာသားအတော်များများဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပြီးမိုးရင်းကာလဖြစ်တဲ့အတွက်အမိုးအကာတွေအထူးလိုအပ်နေသလိုစားနပ်ရိက္ခာနဲ့စီးပွားပစ္စည်းတွေလည်းလိုအပ်နေတယ်လို့ကုညီလောက်ကန်ပေးနေသူတွေကပြောဆိုပါတယ်။အခုလိုအချိန်မှာပဲကယားပြည်နယ်ဖရူဆိုမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကရင်နီဒေသခံကာကွယ်ရေးပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဇွန်လ15ရက်နေ့အထိ6ရက်လောက်ဇက်တိုက်တိုက်ပွဲတွေဖြစ်နေတဲ့အတွက်တနေ့တခြားစစ်ပီးဒုက္ခတဲ့အရေးအတွက်တွေမြင့်တက်လာနေပြီးကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေသလိုစာနာရိတ်ကပြလက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့စစ်ပြေဒုက္ခတွေတွေကိုကူညီနေသူတွေကပြောဆိုပါတယ်ဖရူဆိုမြို့နယ်ဒေါညေကူကျေးရွာနဲ့တီပေါ်ဆိုကျေးရွာတွေဘက်မှာဇွန်လ10ရက်နေ့ကစပီးတိုက်ပွဲတွေဖြစ်နေတာပါဖရူဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ပြေဒုက္ခတွေများကော်မတီကအခုလိုပြောဆိုပါတယ်
ဖရူဆိုမြို့နယ်ကမှတော့တိုက်ပွဲဖြစ်နေတယ်ပေါ့နော်ဟိုလက်လက်ကြီးထူလာတာလို့ပေါ့နော်ဥမာတီတီနဲ့ဆိုင်တဲ့ကျေးရွာဖြစ်မှာဖြစ်နေတာလည်းဟာဒီတော့မနေ့ကချင်းရရှိရယ်ပေါ့နော်
စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အစမတန်အသုံးပြုပြီး PDF တွေရှိတယ်လို့ထင်တဲ့နေရာတွေကိုဥတီပစ်ခတ်နေတာကြောင့်စစ်ပြေဒုက္ခသည်တွေကစိုးရင်ကြောက်လန့်နေကြတယ်လို့လည်းပြောဆိုပါတယ်ဒီမော်ဆိုမြို့နယ်အနောက်ဘက်ခြမ်းမှာလက်နက်ကြီးကြီးကြလို့သုံးနှစ်ကလေးတဦးပါဝင်သုံးဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒါအပြင်ပြီးခဲ့တဲ့လ10ရက်ကဒီမော်ဆိုမြို့နယ်ငရိုးရွာမှာလက်နက်ကြီးကြလို့ဒေသခံတဦးသေဆုံးပြီးသုံးဦးဒဏ်ရာရရှိခဲ့ပါတယ်ကြရပြည်နယ်ထဲမှာတိုက်ပွဲတွေကြောင့်စစ်ပြေဒုက္ခသည်အရေးအတွက်တွေဟာတနေ့တခြားမြင့်တက်လာနေတာကြောင့်လက်ရှိမှာစစ်ပြေဒုက္ခသည်2သိန်းလောက်ရှိနေပြီလို့ဖရူဆိုမျိုးနဲ့အနောက်ဘက်ခြမ်းစစ်ပေးဆောင်ကော်မတီကပြောဆိုပါတယ်အခုလိုအချိန်မှာပဲဇွန်လ15ရက်နေ့မှာတော့ရှေးဟောင်းရင်ကျေးမှုနယ်မြေဖြစ်တဲ့ပကံမြို့ဟောင်းနေရာတဝိုက်မှာစစ်ကောင်စီတိုက်အင်အားတွေတိုးချထားပြီးလုံခြုံရေးတွေတင်းကျပ်ထားတယ်လို့ဒေသခံတွေကပြောဆိုပါတယ်လက်နဲ့အပြည့်အစုံနဲ့စစ်သားတွေဟာပကံမြို့ဟောင်းမှာရှိတဲ့ဘုံကြီးချောင်းတချို့နဲ့ဖျားဝန်းတွေမှာတက်ဆွဲထားပြီးပကံဘက်ကိုဝင်လာတဲ့ကားလမ်းတွေမှာစစ်ဆေးတာတွေပြုလုပ်နေတယ်လို့ဆိုပါတယ်အခုလိုရုတ်တရက်စစ်ဆင်းမှုတွေတိုးလာတဲ့အကြောင်းအရင်းအတိအကျကိုတော့သတင်းထုတ်ပြန်တာမရှိသလိုဒေသခံတွေကလည်းမသိရှိသေးဘူးလို့ပြောဆိုပါတယ်ခမန်းချေအရစစ်သားနဲ့ရဲအင်အား300နီးပါးလောက်ရှိလိမ့်မယ်လို့ပကံမြို့ဟောင်းမှာနေထိုင်သူဒေသခံတဦးကပြောဆိုပါတယ
်ကျွန်တော်တို့မတီးရတဲ့နေရာတွေမှာလည်းသူတက်ဆွဲထားရည်ရှိတယ်ဖုန်းကြောင်ကျွန်တော်ဒီတော့3 4ချောင်းလောက်တက်ဆွဲထားတယ်ဖျားတွေမှာလည်းတက်ဆွဲထားတော့အင်အား300ဝန်းကျင်လောက်ရှိနေတယ
်အခုလိုလုံခြုံရေးအင်အားတွေတိုးချက်ချထားပြီးတင်းကျပ်မှုတွေပြုလုပ်ထားတာကြောင့်ပကံဒေသမှာခီးသွွားဧည့်သည်အရေးအတွက်တွေရော့ကျသွားတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
ပြရင်းကစီရအခြေအနေသတင်းအပြင်မှာတော့ထိုင်းဖက်ကသတင်းဖက်ဆက်ရအောင်ပါထိုင်းနိုင်ငံမှာကျွမ်းကျင်လှုပ်သား16မျိုးကိုအစိုးရကအလုအားလာစားတွန်းမြင့်ပေးလိုက်ပါတယ်ဒီထဲမှာမြန်မာအလုသမားတွေအများဆုံးလုပ်ကိုင်နေကြတဲ့လုပ်ငန်းတွေထက်ကဘယ်နှမျိုးပါပါသလဲထိုင်းကနေမှအေးအေးမှသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံအတွင်းကအလုကိုင်ကျွမ်းကျင်တဲ့စွမ်းရည်ပေါ်မူတည်ပြီးလုပ်ငန်းအမျိုးအစား16မျိုးတဲကကျွမ်းကျင်လှုပ်သားတွေကိုလှုပ်အားကလာစားတွန်းမြင့်ပေးသွားမှာဖြစ်ကြောင်းထိုင်းအစိုးရကပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတရားဝင်အတည်ပြုခဲ့တယ်ဆိုပြီးထိုင်းတော်ဝင်ပြန်နှံကနေထုတ်ပြန်ခဲ့ပါတယ်ဒီထဲမှာတော့မြန်မာလူသမားတွေအများဆုံးလုပ်ကိုင်နေတဲ့လုပ်ငန်း6မျိုးပါဝင်တယ်လို့လည်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
အဲ့ဒီအလုပ်ကိုင်16မျိုးထဲမှာရှင်းပြောင်းလှုပ်သားတွေလုပ်ကိုင်ဝင်ရတာတိုင်းဦးတွေရ6မျိုးပဲရှိတယ်ဆောက်လို့ရလုပ်ကိုင်နေရဆိုမြန်တကျက်တက်ဆင်လာလို့ကြည်ရခင်တာတို့ဆေးသုပ်လုပ်ငန်းတို့အုပ်စီလုပ်ငန်းတို့နောက်ဝန်ဆောင်မှုလုပ်ငန်းတွေရဆိုရင်တော့ဒီစားတောက်ဆိုင်နဲ့ဟောဆောင်လုပ်ငန်းမှာရှိတဲ့အစားတောက်တို့အဖျော်မကာတွေဝန်ဆောင်ပေးဖို့တို့နောက်တကြီးရုပ်ကိုစောက်တဲ့လုပ်ငန်းမျိုးတွေကိုရှင်းပြလို့ဒါတွေလုပ်ကံကိုရှိပါတယ်16မျိုးမှာ6မျိုးလုပ်ကံကိုရှိပါတယ
်အခုလိုမျိုးတစ်နှစ်လောက်အားကတုံးမြင့်ပေးတာဟာနှစ်စဉ်အပီပီဆိုင်ရာအလုသမားနေ့တိုင်းမှာအလုသမားတမကအဖွဲ့အစည်းတွေကတောင်းဆိုခဲ့တာကြောင့်ဒီအခြေအနေတွေဖြစ်လာရတယ်လို့လည်းဦးမိုးကျိုးကဆိုပါတယ်အခုလိုတိုးတက်လာမှုတွေကိုတော့အကောင်းမြင်ခဲ့ပြီးနောက်ထပ်လည်းမြန်မာအလုသမားတွေအများအပြားလုပ်ကိုင်နေတဲ့စက်ယုံလုပ်ငန်းရေထွက်ပစ္စည်းလုပ်ငန်းတွေမှာလည်းလုပ်အားကတွေတိုးမြင့်ရရှိဖို့ကြိုးစားသွားမယ်လို့လည်းဆိုပါတယ
်တိုးတက်လာတဲ့အခြေအနေနည်းနည်းလေးရှိတယ်လို့တော့ပြောလို့ရတာပေါ့ဖြည်းဖြည်းချင်းတဆင့်ချင်းတည်ချင်းတည်ချင်းသူ့ရဲ့အလုသမားဖွင့်ယူဥရီပေါင်းကနေကူသွားမှာပေါ့အခုလောလောဆယ်တော့ကျွမ်းကျင်လုပ်သား16မျိုးဆိုပြီးခွဲချမ်းစိတ်ပြပြီးတော့အခြေခံလုပ်ကလာဆိုင်ကျိုးပြပေးပေးမယ်လေအခြားကြသောကျွမ်းကျင်လုပ်ငန်းတွေအတွက်အခြေခံလုပ်ကလာဆိုင်ကျိုးဖို့အတွက်တော့ထိုင်းလူခွေးရေးခွဲတွေအထိုင်းလူသမားသမဂ္ဂတွေနဲ့ဒီမြန်မာရွှေပြောင်းလုပ်သားရေးရအဖွဲ့အစည်းတွေကာကာရှင်ရွှေပြောင်းလုပ်သားတွေနဲ့ပေါင်းစည်းညီညွတ်ပြီးတော့တောင်းဆိုမှုတွေလုပ်ရင်တော့ဒီအခြေအနေတွေပြောလာမှာပါအခုဥစ္စာလေဒီလိုပေါင်းစည်းညီညွတ်မှုနဲ့တောင်းဆိုထားတဲ့အခြေအနေကြောင့်ပေးတာပ
ါထိုင်းနိုင်ငံအတွင်းမှာတနေ့အခြေခံလုပ်အားကဘတ်ငွေ300ကျော်ကနေအခုဆိုရင်ကျွမ်းကျင်လုပ်သားတွေကိုလုပ်အားကတွေတွန်းမြင့်ပေးသွားမှာပါစောက်လုပ်ရေးအလုပ်ကိုင်း၅မျိုးတည်းကညတစ်ချက်တက်စင်တဲ့ကျွမ်းကျင်လုပ်သားကတော့450ဘတ်ကနေ595ဘတ်ထိရရှိမှာဖြစ်ပြီးကွန်ပျူတာနဲ့အစာအုပ်ဒီဇိုင်းရေးဆွဲသူကတော့645ဘတ်နဲ့ကျန်းကျင်းကြွေပြားကတ်လုပ်သားကတော့450ဘတ်ကနေ650ဘတ်ထိရရှိမှာဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်း9မျိုးကိုလည်းလုံအားကတုံ့ပြန်ပေးမှာဖြစ်ပြီးဒီထဲမှာသပင်အလှပြင်လုပ်ငန်းတွေလည်းပါဝင်ပါတယ်။တက်ကြီးရွယ်အိုပြုစုရေးလုပ်သားတွေကတော့တနေ့ကို900ဘတ်ထိတုံ့ပြန်သွားမှာဖြစ်ပါတယ်ရှင်
။ထိုင်းဖက်ရောက်နေတဲ့မြန်မာအလုပ်သမားတွေလုံအားလခတိုးရပွဲရှိနေတဲ့အကြောင်းမအေးအေးမှတင်ပြသွားတာပါရှင်။အခုတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ကိုတင်ပြပေးပါမယ်။
American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။နှစ်ပေါင်း20အတွင်းကလေးအလုသမားအဆုံးသတ်နိုင်ရေးအခြေအနေတွေတိုးတက်လာနေရာကနေပထမဆုံးအကြိမ်အဖြစ်ပြန်လည်ဆုတ်ယုတ်သွားခဲ့ပါတယ်။ဒီကဘာလုံးဆိုင်ရာကလေးအလုသမားအရေးအတွက်ဟာကျဆင်းမသွားပဲတိုးလာပါတယ်။2016ခုကနေ2020ပြည့်နှစ်အတွင်းကမ္ဘာကလေးအလုသမားအရေးအတွက်ဟာ152တန်းအနေတန်း160အထိတိုးလာတယ်လို့နိုင်ငံတကာအလုသမားရေးရာဝန်ကြီးဌာနဒုတိယလက်ထောက်ဝန်ကြီးဖေယာလီယာပြောဆိုခဲ့ပါတယ်။ဒီအရေးအတွက်ဟာ2020အစောပိုင်းကာလအတွင်းထဲမှာဖြစ်ခဲ့တာပါ။ဒီပြဿနာဟာကိုဗစ်ကပ်ရောဂါကြောင့်ဖြစ်ရတဲ့ဆိုတာကျွန်တော်တို့သိပါတယ်။ဒီကပ်ရောဂါကြောင့်အခြေအနေတွေဟာဆိုးဝါးခဲ့ပါတယ်။မိသားစုအများအပြားဆင်းရဲမွဲတေမှုဒဏ်ကိုခံကြရပါတယ်စီးပွားရေးနဲ့ကုန်ပစ္စည်းထုတ်လုပ်ဖြန့်ဖြူးမှုတွေလည်းကမောက်ကမဖြစ်ကုန်ပါတယ်အဲ့ဒီမှာနောက်ထပ်ကလေးတွေကိုပို့ပြီးအန္တရာယ်ရှိတဲ့အခြေအနေတွေအထိရောက်ရှိသွားစေခဲ့ပါတယ် ILO နိုင်ငံတကာအလုသမားအဖွဲ့ချုပ်ကြီးရဲ့စီးရင်နေအရာကမ္ဘာကလေးအလုသမားတန်း160တဲ့82တန်းဟာအာဖရိကရဲ့ဆာဟာရာရပ်ဝန်းမှာနေထိုင်ကြပါတယ်အဲ့ဒီကလေးတွေတဲ့အတော်များများဟာပညာသင်ခွင့်မရကြပါဘူး။တချို့ကအန္တရာယ်များတဲ့ကလေးစစ်သားကိုဘော့တတ်တူတွင်အလုသမားကိုကလုပ်ငန်းအလုသမားစတဲ့အလုပ်တွေကိုလုပ်ကြရပါတယ်။တချို့ကတော့ကျွန်းတပွဲပြုကျင့်ခိုင်းစေခံရပါတယ်။တချို့ကလေးတွေကတော့အန္တရာယ်များပြီးမကောင်းတဲ့အလုပ်တွေကိုလိမ်လည်လှည့်ပြားပြီးခိုင်းစေတာကိုခံကြရပါတယ်။ဒါဟာတကယ့်အကျအတည်းတစ်ခုဖြစ်ပါတယ်။ကလေးအလုသမားကိစ္စနဲ့အာရမအလုခိုင်းစေခံရတဲ့လူကြီးအလုသမားကိစ္စတွေဟာမကြာခဏဆိုသလိုပဲဖုံးကွယ်ခံထားရတယ်ဆိုတာကျွန်တော်တို့သိပါတယ်လို့မေလလယ်မှာလုတ်ခဲ့တဲ့ကလေးအလုသမားပပျောက်ရေး၅ချိန်မြောက်ကပ္ပညီလာခံမှာဒုတိယလက်ထောက်အလုသမားဝန်ကြီးသေယာလေးကပြောဆိုခဲ့ပါတယ်။အတော်များများဟာအလုသမားတွေအတွက်တတ်မှတ်ထားတဲ့စည်းမျဉ်းတွေနဲ့လက်လှမ်းမမီတဲ့နေရာတွေမှာအလုလုနေရတာပါ။သူတို့ဟာအိမ်တွေထဲမှာမိုင်းတွင်းတွေထဲမှာဒါမှမဟုတ်ကြီးကျက်စစ်ဆေးသူတွေအလွယ်တကူမရောက်နိုင်တဲ့လုပ်ငန်းဝင်တွေထဲမှာအလုပ်လုပ်ကြရပါတယ်။သူတို့ဟာတကယ့်ကိုကမ္ဘာကုန်ထုတ်လုပ်ငန်းတွေရဲ့အောက်ဆုံးအဆင့်မှာအလုပ်လုပ်ကြရတာပါ။ဒါတွေကိုဝယ်ယူစားသုံးသူတွေအနေနဲ့အလွယ်တကူသိမြင်နိုင်တဲ့အနေအထားမဟုတ်ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရအနေနဲ့နီလန်ပေါင်းစုံနဲ့ချင်းကပ်လှုပ်ဆောင်တဲ့နေ့ကိုအသုံးပြုပါတယ်လို့ဒုတိယလက်ထောက်ဝန်ကြီးသက်အလီယာပြောပါတယ်။ကျွန်တော်တို့အနေနဲ့လေလာသူတေသနာပြုပြီးအစီရင်ခံစာထုတ်ပြန်တာမျိုးကိုလည်းလုပ်ပါတယ်။ဒါအပြင်ကုံသွယ်ရေးကိုကြီးကြပ်တာ၊စက်မှတ်တာတွေကိုလည်းလှုပ်ဆောင်ပါတယ်။ကျွန်တော်တို့အနေနဲ့ဒီကိစ္စကိုဖြေရှင်းဆောင်ရွက်နိုင်ဖို့ဤပညာအထောက်အပံ့တွေပေးတာ၊နိုင်ငံပေါင်းစုံအဖွဲ့ပေါင်းစုံနဲ့ဆွေးနွေးပူးပေါင်းလှုပ်ဆောင်တာ၊အလုပ်သမားဆိုင်ရာတန်တမာဆက်သွယ်ရေးစတဲ့နည်းလမ်းတွေကိုအသုံးပြုပါတယ်။ဘာတွေဖြစ်ပျက်နေတယ်ဆိုတာနဲ့ကုန်ပစ္စည်းတွေဟာကမ္ဘာကုန်ထုတ်ဖြန့်ဖြူးမှုအနေတဆင့်ဘယ်တွေရောက်ရှိသွားတယ်ဆိုတာတွေကိုသိရှိနိုင်ခြင်းဟာအလုသမားတွေအပေါ်မှာခေါင်းပုံဖြတ်အမျက်ထုတ်တာတွေကိုအဆုံးသတ်နိုင်ဖို့တိုက်ဖြတ်တဲ့နေရာမှာတကယ့်ကိုအရေးကြီးကိစ္စဖြစ်ပါတယ်လို့ဒုတိယလက်ထောက်ဝန်ကြီးသက်ရလေးကပြောဆိုခဲ့ပါတယ်။ကျွန်တော်တို့ဟာတချို့ကုန်စည်ထုတ်လုပ်ဖြန့်ဖြူးတဲ့လုပ်ငန်းတွေကိုစောင့်ကြည့်ပါတယ်။ဥပမာအနောက်အာဖရိကကိုလာလုပ်ငန်းလိုမျိုးကွန်ဂိုကကိုဗော့တတ်ထုတူဖော်ရေးလုပ်ငန်းတရုတ်ပြည်ကဆိုလာပြားနဲ့တခြားပစ္စည်းတွေမှာအသုံးပြုတဲ့ပိုလီဆီလီကွန်ထုတ်လုပ်ဖြန့်ဖြူးတဲ့လုပ်ငန်းစတာမျိုးတွေကိုစောင့်ကြည့်လေ့လာပါတယ်။ကလေးအလုသမားခိုင်းစေတာဟာကလေးအခွင့်အရေးချိုးဖောက်တာဖြစ်ပါတယ်လို့ဒုတိယလက်ထောက်ဝန်ကြီးသက်ရလေးကပြောဆိုပါတယ်။ကလေးတွေအပေါ်ကိုဘသူမှခေါင်းပုံဖြတ်အမျက်ထုတ်တာမျိုးမလုပ်နိုင်အောင်ကာကွယ်ဖို့ကအစိုးရလှုပ်ဆောင်ရမှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စဟာအလွန်ဆက်စုပ်ဖွဲ့ကောင်းတဲ့ယာစုမှုဖြစ်ပါတယ်လို့အမေရိကန်အစိုးရနိုင်ငံတကာအလုသမားရေးလက်ထောက်ဒုတိယဝန်ကြီးသက်ရလီယာပြောဆိုခဲ့ပါရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုကျင်းပြလို့ပြပါပြီ
။တပည့်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်က TV သတင်းလွှာအစီအစဉ်တွေသတင်းပတ်စဉ် TV အစီအစဉ်တွေပြည်တွင်းကဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုရမကနိုင်ငံတကာဒေတာအတွင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနာဆင်နိုင်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ကနေလိုင်းတိုမီတာ24.50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကျန်းမာရေးဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်နဲ့အပတ်စဉ်အားကစားကဏ္ဍကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြောက်ကြောက်ယောဂါဟာလက်တလုံးမှာမြန်မာနိုင်ငံအတွက်စိတ်ပူစရာအခြေအနေမရှိသေးပေမဲ့လို့ယောဂါအကြောင်းသိရှိပြီးတော့ကြိုတင်တိတိပြုကာကွယ်ထားနိုင်ဖို့လိုပါတယ်။ထောက်တာတန်းစော်ကဒီအကြောင်းမေးမြန်းသေးပြထားပါတယ
်။မြောက်ကြောက်ယောဂါကိုကမ္ဘာနိုင်ငံတချို့မှာတကယ်နဲ့ထဲတွေ့ရှိခဲ့တာကြောင့်ကမ္ဘာကယောဂါအဖြစ်ရောက်ရှိနိုင်မလားဆိုပြီးစိုးရိမ်ပူပန်နေကြတာကိုတွေ့မြင်နေရပါတယ်။အနိကဆုံးမြင်တွေ့ရတဲ့ကတ်ယောဂါတစ်ခုဖြစ်တဲ့ COVID-19 ကတ်ယောဂါနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်မြောက်ကျောက်ယောဂါဟာ COVID-19 လို့ပိုးသိမဟုတ်ဘဲ1980ပြည့်နှစ်ပတ်ဝန်းကျင်ကတွေ့ရှိခဲ့တဲ့ယောဂါပိုးအဟောင်းဖြစ်နေတဲ့အပြင်ယောဂါကူးစက်တဲ့နေရာမှာလည်း COVID virus ပိုးလို့နှာခြေချောင်းဆွေးရာကနေတဆင့်အလွယ်တကူကူးစက်တာမျိုးမဟုတ်ဘဲခန္ဓာကိုယ်ချင်းထိတွေ့မိမှကူးစက်တဲ့ယောဂါဖြစ်တာကြောင့် COVID-19 လိုမျိုးကတ်ယောဂါကြီးအဖြစ်ကိုရောက်ရှိဖို့မဖြစ်နိုင်သေးဘူးလို့ပညာရှင်တွေကသုံးသပ်နေကြတာပါမြောက်ကျောက်ယောဂါဟာမြန်မာနိုင်ငံအပေါ်မှာရောဘလောက်အတိုင်းအတာအထိအကျိုးသက်ရောက်မှုရှိနိုင်မှာလဲလို့မေးကြည့်တဲ့အခါတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
။ဒီမြောက်ကျောက်ယောဂါဟာဆိုလို့ရှိရင်ဒီ1980ခုနှစ်ခရဲကဒီအာဖရိကနိုင်ငံမှာလူမဖြစ်ပွားတာတွေ့ရှိပြီးတဲ့ယောဂါအဟောင်းဖြစ်ပါတယ်ပေါ့နော်ယောဂါအသစ်မဟုတ်ဘူး။ဆိုတော့များသောအားဖြင့်တော့ဒီမြောက်ကျောက်ယောဂါဟာဒီအာဖရိကအလယ်ပိုင်းနဲ့အနောက်ကမ်းရိုးတန်းဒေသတွေမှာပဲဖြစ်ပွားမှုနှုန်းရှိတယ်ပျောက်ကင်းသွားတယ်ဒါမျိုးတွေတွေ့ခဲ့တာက1980ခုနှစ်ထဲအစပြီပေါ့နော်ဒါပေမဲ့အခုဒီ2021ကနေစပြီးတော့ပုံမှန်တွေ့နေကြမရှိတဲ့နိုင်ငံတွေဖြစ်တဲ့စီဥရောပတို့အမေရိကနိုင်ငံတွေမှာဒီမြောက်ကျောက်ယောဂါကိုတွေ့ရှိလာတဲ့အခါမှာဆရာတို့ဒီဟိုအာဖရိကကနေတဆင့်เนาะကမ္ဘာနိုင်ငံအသီးသီးကိုပြန့်နှံ့ရောက်ရှိမလားဆိုပြီးစိုးရိမ်တာတွေရှိလာကြတယ်ပေါ့နော်ဆိုတော့ဒီမြောက်ကျောက်ယောဂါဆိုလို့ရှိရင်တော့ဒီ monkey pox လို့ခေါ်တဲ့ virus ပိုးကြောင့်ဖြစ်တာပေါ့နော်အဲ့ဒါMonkeypox virus ပိုးဟာဆိုလို့ရှိရင်လွန်ခဲ့တဲ့နှစ်ပေါင်း50တရာကြာမှာเนาะကမ္ဘာပေါ်မှာဖြစ်ပွားပြီးတော့ကတ်ယောဂအသင်ဖြစ်သွားတဲ့ကြောက်ကြီးယောဂ smallpox ယောဂနဲ့ virus အမျိုးအစားချင်းစင်တူတဲ့ virus ဖြစ်ပါတယ်ကြောက်ကြီးယောဂကတော့ဇာတ်လို့နောက်1980ခုနှစ်ကစပြီးကမ္ဘာပေါ်မှာကင်းစင်ပြီးဆိုပြီးတော့ကျင်းပပြီးသားယောဂဖြစ်ပါတယ်ပေါ့เนาะဒါကြောင့်မလို့ဒီ monkeypox ယောဂဟာကြောက်ကြီးယောဂလောက်ပြင်းထန်မှုမရှိဘဲနဲ့အသေးပြောက်နှုန်းဟာလေဒီ300ခိုင်နှုန်းကနေ600ခိုင်နှုန်းအထိပဲရှိတယ်လို့သိရတယ်ပေါ့နော်အဲ့တော့အခုချိန်ထိတော့ဒီကမ္ဘာနိုင်ငံဥရောပနဲ့အာဖရိကအမေရိကနိုင်ငံပေါင်းအဲ20လောက်မှာဒီမြောက်ကျောက်ယောဂါစတင်တွေ့ရှိနေပြီလို့ပြောပါတယ်အဲ့ဒါဒီမေလမှာစပြီးတွေ့လိုက်တာပေါ့နော်ဆိုတော့ဒါကြောင့်မလို့ပျောက်ဟိုကူးစက်နိုင်တဲ့အနေအထားကဆရာတို့တိုင်းပြည်ကိုအဲရောက်ရှိနာလိုင်းနာဆိုတာကဒီယောဂါဖြစ်ပွားတဲ့နိုင်ငံကိုတွားပြီးလေပတ်တဲ့လူတွေအဲ့ဒီကနေကူးဆက်ပြီးတော့မြန်မာနိုင်ငံများပြန်လာခဲ့ရင်သူတို့စီမှာဒီမြောက်ကျောက်ယောဂါပါဝင်ခဲ့မှသာလျင်ဒီဆရာတို့တိုင်းပြည်ကိုဒီယောဂါကရောက်ရှိလာမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့ဆရာတို့တိုင်းပြည်မှာရှိနေကြ virus မျိုးယောဂါမျိုးမဟုတ်တဲ့အတွက်ပေါ့နော်။ဆိုတော့မြောက်ကျောက်ယောဂါကနောက်တခါသူကဖျားနာယုံအပြင်အရေပြားမှာရေကြည်မှုတွေပြည်မှုတွေပေါက်တာဖြစ်တဲ့အတွက်ကြောင့်အပြင်ကနေကြိုတင်ပြီးတော့ဆရာတို့ကဒီယောဂါဖြစ်ပွားနေသူကိုသိရှိနိုင်တဲ့အတွက်ကြောင့်ကြိုတင်သိရှိပြီးတော့သူ့ကိုသီးသန့်ဖယ်ရှားထားမယ်ဆိုရင်ကိုယ်နိုင်ငံတွင်ဝင်ရောက်လာရင်တော့နိုင်ငံတွင်မှာရှိတဲ့ပြည်သူပြည်သားတွေကူးစက်တာကိုကာကွယ်တားဆီးနိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့သိပ်ပြီးတော့လက်တလောချေနေမှာစိုးရင်ကြောက်ရွံ့စရာမရှိဘူးလို့ဆရာအနေနဲ့ယူဆမိပါတယ်
။ COVID-19 ယောဂါလိုမျိုးကယောဂါကြီးတခုမဖြစ်နိုင်သေးဘူးဆိုပေမဲ့ကမ္ဘာနိုင်ငံတချို့မှာမြောက်ကျောက်ယောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်သတိပြုစောင့်ကြည့်ဖို့တော့လိုအပ်မှာဖြစ်ပါတယ်။မြောက်ကျောက်ယောဂါဖြစ်ရင်ယောဂါဖြစ်တဲ့သူကိုတီးတန့်ခွဲပြီးပြုစုဆောင်ရှောက်ပေးနိုင်မှုအတွက်မြောက်ကျောက်ယောဂါရဲ့လက္ခဏာတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ။
အဲ့တော့မြောက်ကျောက်ယောဂါဖြစ်ပွားနေတဲ့သူနဲ့ထိတွေ့ပြီးတော့သူဟာဒီ6ရက်ကနေ21ရက်အတွင်းမှာယောဂါလက္ခဏာစပြတယ်လို့ဆိုပါတယ်။ဒါပေမဲ့အများစုကတော့တွေ့ထိပ်ပြီးတော့9ရက်ကနေ14ရက်အတွင်းမှာလက္ခဏာစပေါ်ပါတယ်။အဲ့တော့လက္ခဏာဘာအနေနဲ့စပေါ်လဲဆိုမြောက်ကျောက်ယောဂါဟာတခြား virus တွေလိုပဲဖျားတာနဲ့စပါတယ်။နော်အဲ့တော့ဖျားပြီးဖျားတာဒီတရက်က3ရက်အတွင်းမှာအဖျားကြီးရယ်ခေါင်းကိုက်ပင်ဒီကိုလက်တီကိုက်ခဲတယ်ခါကိုက်တယ်နော်နောက်တခါဒီသူများအဲတခြား virus တွေနည်းနည်းလေးထူးခြားတာကတော့လေပင်ကျိတ်တို့ဂျိုင်းကျိတ်တို့အချိတ်ကလေးတွေကြီးပြီးရောင်တတ်တယ်ပေါ့နော်ဒါဒီဖျားပြီး3ရက်အတွင်းမှာဒီလက္ခဏာတွေခံစားရမယ် လေးရမြောင်နေရစပြီးတော့အရေပြားမှာအယောင်ပြောင်းတာအညိုကွက်အနီကွက်ကလေးတွေဖြစ်လာတယ်ပြီးရေကြည်ဘူးဖြစ်လာတယ်ရေကြည်ဘူးကနေပြည်ဘူးနော်အရွယ်စားအနေနဲ့နည်းနည်းပုံကြီးလာတယ်ဒီခါလေးတချို့ပြည်ဘူးလေးတွေကပေါက်ပြီးတော့အသက်နီလန်ပြဲပြီးတော့အနာဖြစ်သွားတာမျိုးဆက်ရှိပါတယ်ပေါ့နော်အဲ့တော့လူအများစုကတော့ဒီအနာတဖြည်းဖြည်းနဲ့ကြာလာပြီးတော့နှစ်ပတ်နဲ့လေးပတ်တွင်မှာအပီးပျောက်သွားတာမျိုးတွေ့ရပါတယ်ဒါသည်ဒီတောက်တောက်ယောဂခံစားနေရတဲ့သူတွေမှာတွေ့ရမယ်လက္ခဏာပေါ့နော်အဲ့တော့အများစုကတော့ဒီအရေပြားမှာလက္ခဏာပေါ်ပြီးမှပဲသူများကိုကူးဆက်နိုင်တယ်ကူးဆက်တာဒီအရေပြားအနာပျောက်ကင်းတဲ့ကာလဂျားကာလအထိကူးဆက်နိုင်တယ်ဆိုတာသိရတယ်ပေါ့နော်
မြောက်ကျောက်ယောဂါဟာလက်တလုံးမှာမြန်မာနိုင်ငံအတွက်စိတ်ပူစရာအခြေအနေမရှိသေးပေမဲ့ယောဂါအကြောင်းသိရှိပြီးကျွတင်သတိပြုကာဝေးထားနိုင်မှုအတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပ
ါကမ္ဘာနိုင်ငံအတော်များများမှာတွေ့လာနေရတဲ့မြောက်ကျောက်ယောဂါအကြောင်းဒေါက်တာတန်းစောကကျန်းမာရေးခန္ဓာမှာတင်ပြထားတာပါရှင်အခုတော့ဥကျော်ဆန္ဒရဲ့အမြင်အရေးသုံးသပ်ချက်ကိုတင်ပြချင်ပါတယ်တေတန်နဲ့နိုင်ငံရေးကြက်ွက်ရွှေချင်းဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်။ကိုဂျီမီနဲ့ကိုဖြိုးစီယာတို့ရောပေါ်စစ်ကောင်စီကတေတန်ချမှတ်တာဟာနိုင်ငံရေးအချို့အမြတ်တစုံတရာရှိလိမ့်မယ်လို့ထင်လို့လား။မျှော်မှန်းချက်ရှိတယ်ဆိုရင်ကတကယ်ပေါက်မြောက်နိုင်ပါမလား။ဒီကိစ္စအပေါ်ဥပဒေအကြောင်းအရာကိုဘယ်လိုရှုမြင်နိုင်ပါသလဲ။ပြည်ထောင်စုရှေ့နေမြအဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှေ့နေကြီးဦးချင်းမြင့်နဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ကိုကြည်မင်းခင်ဗျာအခုမြန်မာနိုင်ငံမှာကိုကြည်မီနဲ့ဖြိုးစရာတော်တို့ကိုသေတမ်းအမိန့်ချမှတ်ထားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ပထမဆုံးသိချင်တာကသူတို့နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကအတိအကျဘယ်လိုပြောသလဲအဲ့ဒီစကားရဲ့အဓိပ္ပာယ်ကဘာလဲဆိုတာကိုဥပဒေရှုထောင့်ကပြောပြပါခင်ဗျာအကြည့်ရောဂါခုနှစ်နှစ်ကမတော်စရင်ထုတ်ပြန်ကြီး
တဲ့ကောင်းဆောင်ပေါ့ကျွန်တော်စော်မင်းထုံးကပြောလာတယ်ပေါ့ဒီကိုကြင်ကြီးနဲ့ဇီယာတော်ရဲ့နောက်တစ်ခြားနှစ်ယောက်ပေါ့ဗျာအဲ့ဒါမှလူတတ်မှုကနှစ်ယောက်ကစစ်ကောင်စီကနေပြီသူတို့ရဲ့သနာဆန္ဒကိုပေးလိုက်ပြီးကျွန်တော်တို့အမှန်တကယ်ချုပ်ပေးကုတ်ပြင်တယ်အဲလုံတော်လုံးကြီးတွေရအကြီးဦးစီးဆန္ဒကိုလူတော်ကြီးရဲ့လက်ဖို့တယ်ချွတ်ထားလိုက်ပြီးလို့ဒီလိုထုတ်ပြန်ကြည့်ရပါတယ်အဲ့လိုမထုတ်ပြန်ရင်တပတ်မှာအဲ့ဒီပရင်းတော့အကြီးခံမို့ဗျာပရင်းတော့ဆိုသူကကိုကျင်းတို့ကိုစီရတော်တို့အမှန်တကယ်ချိုးပေးမကွမြတ်သေးဘူးလားဒါရီယာအဲ့ဆိုပြီးတော့ဒီလိုမေးခဲ့တာရှိပါတယ်အဲ့ဒီမှာတော့သူကမေးတဲ့အခါမှာမဖြေပဲနဲ့နောက်တစ်ပတ်ကျမှဖြေတော့ဒါရီယာသူအပေးယူလုပ်ပြီးတော့ဒီလိုမေးတာတော့ဒီလိုဖြေတယ်ဆိုတာမျိုးလုပ်ချင်နေရတယ်ဒါပေမဲ့အဲ့လိုဆိုလို့ချင်းချက်ချင်းပြောနေရတယ်ချက်ချင်းမပြောနိုင်ဘူးအချိန်ယူပြီးတော့တုတ်ပြစ်ဒါမေးရတယ်သူတော့မေးဖန်တာပြီးဖြေရမဖြေရမှာဆိုအထက်မင်းစောင်းလိုက်တဲ့ခါမှာသူတို့ကဒီလိုပြေးလိုက်သူပြောလိုက်ပုံရပါတယ
်ဟုတ်သူတို့ရဲ့ဒီလိုပြောဆိုချက်ကိုဥပဒေသမားတယောက်အနေနဲ့သုံးသပ်ကြည့်မယ်ဆိုရင်တကယ်ကြိုးပေးစီရင်မယ်ဆိုတဲ့အတိအပယ်မျိုးကောက်ယူလို့ရပါသလားခင်ဗျာဥပဒေရှုထောင့်က
ဥပဒေရှုထောင့်ကတော့နိုင်ငံတော်သမရအစီအစဉ်နဲ့ပြီးတော့ပြေးလိုက်ပြီးဆိုလို့ရှိရင်တရားစွတ်တော်ယူကနေပြီးတော့အေရန်ချိုးပေးဖို့အမိန့်သူကထုတ်ပြရတယ်။အဲလိုထုတ်ပြလိုက်ပြီးတော့ရှိတယ်။ဘုရားသခင်အပြင်ကတော့တလကွယ်လောက်ပြန်လာသူတို့ချိုးပေးခုပြထားတယ်။ဒါကိုလုံးဝအဆင်ပြေမရပါဘူး။ဒါမျိုးတရားစွတ်ရင်းနဲ့တော့ချိုးပေးခုပြထားတယ်မဆိုင်ဘူး။အဲလိုတရားအမိန့်တွေကိုအဆင်ပြေပြီးသွားပြီးသမရကလည်းပြန်လိုက်ပြီးဆိုတဲ့အခါမျိုးမှာတော့အချိုးပြအမှန်တကယ်ချိုးပြကုန်ရဖို့တလားနဲ့တလားခွဲလောက်ပဲအချိန်ဒီကြားထဲမှာခန္ဓာကိုယ်တိုင်းညာတွေလက်ရင်းတိုင်းညာတွေအသေးချင်းတိုင်းညာတွေအဲ့အဲ့လိုမျိုးပေါ့အရင်အရင်တိုင်းညာတွေအဲ့အဲ့လိုဆုံးပြပေါ့တို့တို့လုံးကြီးပြည်ဗိဒါသူနဲ့တို့ပုံပြီးရစားကြညာတွေဆိုတာဒီမဲ့ဘာပြောကျင်လဲဆိုရဲနောက်ဆုံးအခွင့်အရေးတွေကိုပေးပြီးရနောက်အဲကုမြတ်ထာကြီးရတော့ဟိုတော့အထောက်ကူဆီလက်ရှင်မတိုင်ညာပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့
တို့တို့တို့လုံးကြီးပြလုတ်ဖြတ
်ဟုတ်ကဲ့ဆိုတော့အခုသူတို့ကိုစေတံချမှတ်လိုက်တဲ့တရားရုံးရဲ့လွတ်လပ်ခွင့်တရားစီရင်ရေးစနစ်ရဲ့အခြေအနေကိုလည်းနည်းနည်းပြောပါစစ်ခုံရုံးလားအရက်ဖက်တရားရုံးလားဘယ်လောက်လွတ်လပ်မှုရှိတယ်လို့ညာထင်မိပါလဲခင်ဗျာ
အဲ့ဒါလေဥရိချရောပြုမယ်ဆိုရင်တော့ဒါလုံးဝတရားမျှတမှုရှိသူတို့ပြောတာကျွန်တော်တို့ကအစစ်ဆုံးအောင်မုန်းလို့ဒီလိုမျိုးမဟုတ်ဘူးကျွန်တော်တို့ကဒီလုံထုံလုံးကြီးရာဆို ရှင်းနေငါးရန်ကိုပေးရတယ်ပေါ့နော်ဆင်းတော့မတဲ့ဒီမငားလည်းမဆိုဘူးအစိုးရနေငါးပြရတယ်အဲကျွန်တော်တို့ဟိုးဟိုးကခက်တော့ဆိုအစိတ်ပေါ့ဗျာအခုတော့အဲတော့ပြလိုက်ပြီအဲ့ဒီလိုရှင်းနေရှိရမယ်ငားပြီးတော့ခုခံပြီးအချစ်ပါဝင်နေပေးရအဲ့လိုပေးလိုက်လို့ဟလာစစ်ခုံရောကနေနောက်ဆုံးမှတည်ထံပေးလိုက်တဲ့ဆိုရင်တော့မာပြီခုနှစ်ရက်ကျော်မှသူကအယူခံတက်ရတာခုနှစ်ရက်ကျော်အယူခံမတက်ဘူးဆိုလို့ရှိရင်ဒါပြီးပြီပေါ့ဗျာအခုဥစားတော့ဒေါ်မဏိလာသိန်းတို့ရဲ့ပြောကြားချက်အရကိုကျင်မီရဲ့ဇနီးတွေကဘာလို့မလုပ်ဘူးလဲအဲသူတို့ဘာမှလည်းမတက်ဘူးဘလူးမှလည်းဘာမှသာမပြောအခုကြာတော့မှကောက်ကက်ပြီးတော့အယူခံစစ်ကောင်စီဥပဒေနဲ့ပေးလိုက်ပြီဆိုပြီးပြောလာတဲ့ဥစားဟာဒါဥပဒေလမ်းကြောင်းတွေကတော့ချောင်းမြောင်ကြီးကိုအဆန့်ကျင်တယ်နောက်သူကရရတတ်မှုမရှိဘူးလို့ကျွန်တော်ယူဆအဲ့ဒါတော့ပါလဲဆိုဒါစစ်သားတွေပုံစစ်သားတွေတောင်းလို့ကာကွယ်ရေးတဲ့အပြည့်ပြတ်မဟုတ်နောက်ဆုံးဓမ္မရာတယ်မယာဓမ္မရာဦးမြင့်ဆိုရတယ်အခုထိရှိနေသေးတယ်အဲသူအပြီးအမှားပါဗျာအာနာသိမ့်ရတယ်ဓမ္မရာပေါ့ဗျာအဲသူဓမ္မရာဓမ္မရာတက်တယ်ဆိုတော့သူအာနာသိမ့်ရတာအဲ့တော့အဲ့ဒီလူဓမ္မရာလည်းရှိနေသေးတယ်အဲ့ဒီကာလကြီးမှာဓမ္မရာကိုဖယ်ပြီးတော့စစ်ကောင်စီကလုပ်မယ်ဆိုတဲ့ဥစ္စာတော့အကျဉ်းအောင်လည်းဆွဲဥရိယာကျင်းသုံးနေတဲ့ဖော်စီဘုံချင်းကဥရိယာမကိုက်ဘူးဆိုတာကိုကျွန်တော်တို့ကပေါ့ပြီးတော့ထူရပါတယ်ဗျာ
ဟုတ်ကဲ့သူတို့သူတို့ကိုစီရင်ပေးတယ်လို့တကယ်စီရင်လဲမစီရင်လဲဆိုတာအပတ်သာစစ်တောင်စီရဲ့စစ်ထင်မှာဘာရွေကျက်နေလဲမြတ်စွာဘုရားကတော့နိုင်ငံရေးအတွက်အဆုံးချတယ်ပေါ့လေ politicize လုပ်တယ်ပေါ့ death penalty လို့နိုင်ငံတကာမှာတော့အဲ့လိုသုံးသပ်မှုတွေရှိပါတယ်ဆိုတော့တခုမြန်မာနိုင်ငံမှာဒီနှစ်ယောက်ကိုစီရင်အမိန့်ချမှတ်တာလဲသူတို့ဟာနိုင်ငံရေးရွေကျက်တစ်ခုခုနဲ့လို့ဆိုရင်မှန်ပါလားခင်ဗျာ
အဲ1988နောက်ပိုင်းကစပြီးတော့တည်တံမျိုးတကယ်ကျင့်သုံးပြီးကုမြတ်တာတွေလုံးဝမရှိတော့ဒီနေ့ဒီပေါ့နော်သူသိတယ်လဲချက်မှာဂျီနီဗာမှာစာရုပ်တစ်ခုလက်မှတ်ထိုးထားတယ်အဲ့ဒါတော့တည်တံတွေကတော့ပြီးမှဓမ္မဖျက်ပြည့်ဘူးဒါမျိုးတကယ်မတက်ဘူးပေါ့ကျိုးပြီးကုမြတ်တဲ့ခါမျိုးကမလုပ်ဘူးလို့အဲ့လိုခရီးပေးထားတယ်ရှင်းပြောရတော့တည်းကဦးတန်းရွှေဆို22နှစ်အုပ်ချုပ်ရတာသူကပြည်ရင်းပြည်ပါအမြင်မှာအမှန်တရားရစတဲ့ဆိုအမြင်မျိုးသူအမြင်ခံမလို့အောင်အဲ့လိုမျိုးတွေသူတို့မလုပ်မသွားဘူးဒါမှမဟုတ်သူတို့ကာလကြာရှိတာနှစ်ပေါင်း20နှစ်တောင်အုပ်ချုပ်သွားနေတယ်ဆိုတာအဲ့ဒါချက်တည်းပါတယ်ပေါ့ဗျာအဲ့တော့ဘာဖြစ်လို့ကိုလောက်တာလဲလို့မင်းကြားရဆိုလို့ရှိရင်စိတ်တက်ကြနေတဲ့စိတ်တက်ထောက်ကန်နေတယ်အဲ့အားတက်လာလုံချင်မုံရတယ်အဲ့ဒါတွက်ကြည့်ရတကယ်လုံးဝဖြစ်နေတယ်ဒီရင်းကြည့်ပါတော့ဟာကိုတိခောက်ကြည့်ဒါလည်းဖြစ်နိုင်တယ်လို့အဲ့လိုလုံးလိုက်မယ်ဆိုရင်ဘာတွေဖြစ်လာနိုင်မလဲဆိုတာတွေးထုတ်ဆန်းတယ်လို့ကျွန်တော်တို့ကအထင်မြင်ဆပါတယ
်သူတို့ကိုထောက်ခံတဲ့လူတွေစိတ်ကြမကြအောင်ဆိုလို့ဒီနှစ်ရက်ကိုစေတန်းစီရင်ပြလိုက်လို့စပ်ပြလိုက်လို့ရောသူတို့စိတ်ကြပိုတက်ကြွလာမလားသူတို့ဘုတ်နိုင်ငံတကာရဲ့အထင်ဆိုတာသူတို့တွေးထုတ်ဆန်းဖို့လူသေးလားအခုချိန်မှာဒီလိုလုံးလိုက်ရင်ပိုဆိုးသွားမယ်ဆိုတာသူတို့မတွေ့ဘူးလားသူတို့အခုလောက်တဲ့လောက်ရဟာသူတို့ညှောမှန်းထားတဲ့ရလတ်ထက်backfire ပေါ့မကောင်းတဲ့ပက္ခုသာဖြစ်ထွန်းစီမယ်လို့တော့လူတွေကတွက်ကြတာခင်ဗျာဥကြည့်ရင်ဘယ်လိုသဘောပါလဲ
အသေးချာတာပဲဗျာအသေးချာတာပဲအဲ့လိုလုံးလိုက်မယ်ဆိုလို့ရှိရင်ပြေချာတာတခုက NUG ကအခုကမှသေရင်သေရင်လုံးရတယ်ဗျာအလမန်ဒီလာကိုလည်းလည်းဆောင်းပေးပြီးလုံးတော့ချို့ activist တွေကြားထဲမှာတော့ဟိုတမျိုးပေါ့လေဝေဖန်နေကြတာရှိတယ်အာတန်တမန်တွေလုံးနေတယ်စီးရဲကိုမလုပ်ဘူးဆိုတာမျိုးလေဗျာကျွန်တော်အဲ့လိုလုပ်လိုက်မယ်ဆို NUG ကိုစည်းရဲကိုဦးစားပေးပြီးလို့ပြည်သူကဖျားပေးလိုက်တော့ဒါပြင်လည်းပဲဒီလိုစိတ်ထဲမှာဒီစက္ကစကိုစစ်ကောင်စီစည်းရဲနဲ့တုံ့ပြန်မှာပဲရရမယ်ဆိုတော့အမြင်မျိုးဆွဲသွားမယ်ပုံနဲ့ဆိုင်သွားမယ်ဆိုရင်တော့အဲ့ဒါတို့တက်ကအကြီးကျယ်ဆုံးဆုံးရှုံးမှုကြီးတခုဖြစ်နေတယ်နောက်တစ်ခုကကဘာကြီးကဟာဒီလိုရတော့ငင်းညာကြီးလည်းတက်တာပြောတယ်ရဲ့ကဘာကြီးကလည်းငင်းညာမှုစစ်စစ်ဆုံးလို့တောင်းနေကြတယ်ရအဲ့ဒါလည်းဆန့်ကျင်မဲ့ဒီလိုလုပ်နေတယ်အဲနောက်ထပ်တည်တံ့ချခဲ့ဒီဘုံမမသာကိုတတ်လာလိမ့်မယ်ကဘာကြီးရဲ့စိုးရင်ကိုပြည်သူတွေရဲ့စိုးရင်ကိုမြစ်တက်လာပြီးတော့အဲ့ဒီဟာတွေတံမြန်တက်ရောက်မှုအနေနဲ့ပုံပြီးတော့မိတော့ကြီးကပုံချီလာလိမ့်မယ်ကျွန်တော်ကဒါတော့ခိုင်မှပြောနိုင်ပါတယ်ဗျာ
ဥပဒေရောင်းကိုပြင်မိနေတဲ့တခုကတော့အယူခံလဲသမဏပဲချလိုက်ပြီးပြီဆိုရက်လူကိုပြည်တံကို20နဲ့လဲတယ်လို့တစ်သက်တကျွန်းအဖြစ်ပြောင်းလဲထားလိုက်တယ်ဆိုတာလည်းရှိပါတယ်ဆိုတော့အဲ့လိုဖြစ်သွားနိုင်တဲ့အခြေအနေရောအ
ဲ့ဟာဇာတ်လမ်းအရနေသွားပြီတော်တော်ကျွန်တော်ဒါနိုင်ငံရေးမှုတွေဖြစ်တဲ့ကြောင့်လို့နိုင်ငံရေးအရာတဲဖြစ်တာ၄နိုင်ငံရေးအရာသမီးချမ်းသာကိုပြီးတာ၄ အဲ့အားတွေကတော့ဖြစ်နိုင်စရာတော့ရှိပါတယ်။နိုင်ငံကြီးတွေတော်တော်လည်းရာနှုန်းကတော့အရန်နှဲသွားတယ်ဆိုတဲ့အားပြီးတော့ဥပဒေရတော့တွေးရတယ်ပေါ့ဗျာ
။ဟုတ်ကဲ့ဆိုတော့အခုကိစ္စမှာတော့ဦးတည်မြင့်ပြောသလိုပဲနိုင်ငံတော်သမ္မတထိတော့သူတို့မရောက်သေးဘူးပေါ့ဘိုးချုပ်မှုကြီးမင်းအောင်လှိုင်ကနေပြီးသွားတယ်နိုင်ငံတော်သမ္မတဦးမြင့်ဆွေစီကတစုံတရာမကြားသေးဘူးဆိုတာနည်းနည်းထပ်ပြောပါဦးဦးမြင့်ဆွေစီကိုသူတို့ရဲ့အယူခံမရောက်သေးဘူးဆိုတဲ့သဘောလား
ဥပဒေအရင်းဘဝနာတစ်ခုရှိတယ်ဆရာကပါလဲဆိုတော့ဦးမြင့်ဆွေကနေပြီးတော့အဲသူကသမ္မတအရာတွေကိုတက်ယူလိုက်တယ်ပေါ့ဗျာအင်းအားဖြင့်ဦးဝင်းမြင့်ရှိကအာဏာကိုသူကလုလိုက်တဲ့သဘောပါလူပြီးတော့သူကသမရတက်လို့ခင်ဗျာသမရတက်လို့ပြီးတော့ဘုံချုပ်မင်းအောင်နိုင်ကိုကဲခင်ဗျာအုပ်ချုပ်ရေးတရားစီရင်ဥပဒေကြီးကြီးဆိုတဲ့အစားအာဏာသုံးရက်ကတောင်းရှိချေတာဥပဒေကြီးကပေးလိုက်အပ်လိုက်တယ်လို့သူကပြောတယ်တကယ်တော့မတော်ရှိချေတာဥပဒေအညီဖြစ်တာမဟုတ်ဘူးအဲ့ဒီလိုပေးတာကဦးမြင့်ဆွေရတယ်ပေးခွင့်မရှိအခုဒီတော့ဘုံချုပ်မင်းအောင်နိုင်ကနေပြီးတော့အတူအနေပြီးတော့အကုန်လုံးငါသေးတာအကုန်အတူရဆိုရမှာငါသေးတာနေလဲအတူပြုနိုင်တယ်ဆိုတော့ဒီဆွဲယူသွားမယ်ဆိုတော့ဒါဥပဒေနဲ့အမကြီးအဲ့အရုံမလို့သမရချီကိုတော့ရောက်ကိုရောက်ရမယ်အမရောက်ခဲနဲ့ဒါဒီတေးတန်းကိုအတူပြုနိုင်ရင်တော့တဲ့အာနာကိုသူကမင်းအောင်တာမရှိဘူးလို့ကျွန်တော်တို့ကတော့ဒီတိုင်းမြင်တယ်တချို့ကဘုံရှိတယ်သူအာနာပေးတာသူတို့ပြောကြတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာအဲ့တော့ဦးတင်းမြင့်ရဲ့နောက်ဆုံးခံမှန်းချက်ကိုပြောပါတကယ်သေးတယ်စီးရင်မလားနောက်တနည်းနည်းနဲ့တို့လွန်ရင်းချက်တော်ခွင့်ပေးမလားစသဖြင့်ပေါ့လေဘယ်လိုအဆုံးသတ်သွားမယ်ထင်ပါလဲ
အဲအဲ့ကတော့သူတို့ကဘာမဆိုးလုံရဲတယ်ဆိုတဲ့တွေးကြော်ထားတဲ့ဇူတီဖြစ်တဲ့ကြောင့်မလုံဖူးလို့တော့တရားကလုံးပြောတယ်ဟလားမလုံပါစီနဲ့မလုံထူပါစီနဲ့ဆိုတာတော့ဒီတော့တရားတိုင်းလုံးဆုတောင်းနေပေါ့ဗျာကျွန်တော်ပုံပုံတယောက်ချင်းအန်ဒီနဲ့အမင်းကိုထပ်ပြောပါအောင်ဆိုရင်တော့ကျွန်တော်ကတော့မလုံတန်ကောင်းဘူးလို့ဒီလိုလည်းယူဆနေပါတယ်ကွာ
ကျောစနာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်တောတာရှင်များရှင် VOA ကိုအင်တာနက်ကနေဝေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တောတာရှင်တွေနားထောင်လို့ရတဲ့သတင်းတွေကိုတောင်းယူလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက barmis@voanews.com ဖြစ်ပါတယ်စာလိုက်ကနေပေးပို့လို့ရင်တော့ VOA မြန်မာပိုင်းစီစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးကိုပေးပို့နိုင်တယ်လို့ VOA ရဲ့ Facebook Messenger ကနေလည်းဆက်သွယ်နိုင်ပါတယ်အခုတော့အားကစားကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်ဒီတပတ်မှာတော့ဥရောပဘောလုံးသမားအရွှေ့အပြောင်းစေကွက်တွေရဲ့နောက်ဆုံးအခြေအနေကိုကြားကြရမှာပါ။ကိုရနိုင်ကစူးစီးတင်ပြထားပါတယ
်။ဥရောပရဲ့နေရာဒီဘောလုံးသမားအပြောင်းအရွှေ့စေကွက်ကိုဂျွန်လ10နှစ်မှာတရားဝင်စတင်လိုက်ပြီးတော့အသင်းတွေကလည်းကစားသမားအပြောင်းအရွှေ့တွေကိုခက်မြန်မြန်ပဲလှုပ်လာနေကြပါတယ်။ဒီထဲမှာပရီးမီးယားလိဂ်ကလီဗာပူးအသင်းကတော့ဘန်ဗီဂါဘာကစားနေတဲ့ဥရေးတိုက်စစ်မှုဒါဝင်နူးနက်စ်ကိုဝယ်လိုက်ပါတယ်။နူးနက်စ်ကိုလီဗာပူးကိုရောင်းဖို့သဘောတူလိုက်ပြီးလို့ဘန်ဖီကာကဂျွန်လ17ရက်နေ့မှာတရားဝင်ချင်းကြပါတယ်အသင်းပြောင်းရွှေ့ခြင်းဖြစ်တဲ့လီဗာပူးကယူရို85တန်ပေးရမှာဖြစ်ပြီးတော့နောက်ပိုင်းမှာတော့သူ့ရဲ့အောင်မြင်မှုအခြေအနေပေါ်မှာမူတည်ပြီးတော့နောက်ထပ်ယူရို30လောက်ထိလည်းတိုးသွားနိုင်တယ်လို့ပြောထားပါတယ်နူးနက်စ်ကပြီးခဲ့တဲ့ဘောလုံးရာသီကပေါ်တူဂီအမှတ်ပေးဘောလုံးပွဲမှာဂိုးအများဆုံးသွင်းခဲ့တဲ့သူဖြစ်ပြီးတော့ပြိုင်ပွဲအလုံးမှာ34ကိုသွင်းခဲ့တာပါနူးနက်စ်ကတိုက်စစ်မှုဖြစ်နေရောတော်မငါပါကစားနိုင်တဲ့သူဖြစ်တာကြောင့်ဒီဘုကကနေဘိုင်ယန်မြူနစ်ကိုပြောင်းတော့မယ်လို့သတင်းတွေထွက်နေတဲ့ဒီနီကောတိုက်စစ်မှုမာနေနေရာမှာအစားထိုးနိုင်ဖို့လဲရွေတာဖြစ်ပါတယ်အခုလိုနူးနက်စ်ကိုခေါ်လိုက်ချိန်မှာပဲဘယ်လ်ဂျီယန်တိုက်စစ်မှုအိုရီဂီကတော့ဒီလစာချုပ်ကုန်တဲ့အချိန်မှာအသင်းကနေထွက်တော့မယ်ဆိုပြီးတော့ဒီဘုအသင်းကအတည်ပြုလိုက်ပါတယ်ခင်ဗျာဒီမှာမှာတော့ပရီးမီးယားလိဂ်ချန်ပီယံမန်စီးတီးအသင်းကနော်ဝေးတိုက်စစ်မှုအာလင်းဟာလန်ကိုဂျွန်လ17ရက်နေ့မှာသူတို့ရဲ့ကစားသမားအဖြစ်နဲ့တရားဝင်ကြေညာလိုက်ပါတယ်။မန်စီးတီးကိုဘာကြောင့်ပြောင်းလာရသလဲဆိုတာနဲ့ပတ်သက်ပြီးဟာလန်ကတော့အခုလိုပြောပါတယ
်။ First of all, my father a little bit. I was born in England.
ပထမဆုံးတစ်ချက်ကတော့ကျွန်တော်အဖေကြောင့်နည်းနည်းပါပါရယ်။ကျွန်တော်ကိုအင်္ဂလန်မှာမွေးတာဖြစ်ပြီးတသက်လုံးစီးသီးအသင်းကိုအားပေးလာတာပါ။ပြီးတော့အသင်းအကြောင်းကိုလည်းကျွန်တော်ကောင်းကောင်းသိပါရယ်။ဒါပေမဲ့အဓိကအကျဆုံးနှစ်ချက်ကတော့ဒါကကျွန်တော်ရဲ့အိမ်လိုမျိုးဖြစ်နေတယ်လို့ စီဒီအသင်းမှာကျွန်တော်အနေနဲ့အကောင်းဆုံးကစားပြီးတော့တိုးတက်လာနိုင်တယ်လို့ထင်ပါတယ်။အဲ့ဒီလိုမှမထင်ရင်ဒီကိုကျွန်တော်ဘယ်လာပါမလဲ။စီဒီကတိုက်စစ်ကစားပြီးအဲ့ဒါကိုကျွန်တော်ကြိုက်တယ်။ပြီးတော့ကျွန်တော်ကလည်းတိုက်စစ်ကစားရတာကိုကြိုက်တယ်။အဲ့ဒီတော့ကျွန်တော်နဲ့အံ့ဝင်ပါတယ
်။ Yeah, as I said, I think I can develop a lot under Pep and in this club, so I think I can
ကျွန်တော်ပြောသလိုပါပဲ Man City နဲ့ Guardiola လက်အောက်မှာကျွန်တော်အနေနဲ့ဒီထက်အများကြီးတိုးတက်လာနိုင်တယ်လို့ထင်ပြီးဂိုးတွေလည်းအများကြီးသွင်းနိုင်မှုမျှော်လင့်ပါတယ
် Man City ကဥရောပရဲ့အကောင်းဆုံးလူငယ်တိုက်စစ်မှုတစ်ဦးဖြစ်တဲ့ Haaland ကို Euro တန်း60နဲ့ Dortmund အသင်းစီကနေဝယ်လိုက်တာပါ Man City နဲ့ Liverpool ကအခုလို Haaland နဲ့ Nunes တို့ကိုအသီးသီးခေါ်လိုက်တဲ့ပုံမှာ Spurs တိုက်စစ်မှု Harry Kane ကတော့
And yeah, every season I've been playing, it's always been a tough battle to win that golden
boot. ကျွန်တော်ကစားခဲ့တဲ့ဘောလုံးရသည့်တိုင်းမှာရွှေဘက်နက်စုရဖို့ကအများကြီးခက်ပါလေ။ပြီးတော့ထိတ်တန့်တိုက်စစ်မှုတွေကလည်း Premier League မှာကစားခြင်းကြတာလေ။အခုအဲဒီကိုခေါ်လိုက်တဲ့ကစားသမားအသင်းတစ်ယောက်နဲ့ဆိုတော့ခက်နေဦးမှာပါပဲ။ကျွန်တော်တက်တော့ဒီလိုပြိုင်ဆိုင်မှုကောင်းနေရှိတော့ကစားသမားတစ်ယောက်အနေနဲ့အထောက်အကူဖြစ်စေပြီးပိုကောင်းလောက်တွန်းအားပေးပါလေ။ဆိုတော့ကျွန်တော်လည်းသူတို့နဲ့ပြိုင်နှွှဲရအောင်မှာပေါ့။
တကယ်တော့ Haaland ရော Nunes ရောနှစ်ယောက်စလုံးကို Manchester United ကခေါ်ဖို့စိတ်ဝင်စားခဲ့တယ်လို့ခေါ်မယ်ဆိုပြီးတော့သတင်းတွေလည်းအတော်လေးထွက်ခဲ့တာပါဒါပေမဲ့ Man U သင်းဟာ Haaland ကလည်းလက်လွတ်ခဲ့ရတယ်လို့အခု Nunes ကိုခေါ်ဖို့သတင်းတွေထွက်လာခဲ့ပြီမဲ့လည်းနောက်ဆုံးမှာ Liverpool အသင်းကခေါ်သွားတာဖြစ်ပါတယ်နောက်နေ့ပတ်သက်ပြီးတော့အားသာပွဲတွေကိုအမြဲကြည့်ပြီးအားသာဝါသနာရှင်တစ်ယောက်ဖြစ်တဲ့ကျွန်တော်တို့ရဲ့ VOA ဝိုင်းတော်သားဦးတမောင်သားရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ်
ကြ아이အခုဆိုရင်ဒီဥရောပရဲ့ဒီနွေရာသီဘောလုံးသမားအပြောင်းအလဲစီကဖွင့်လိုက်ပေါ့နော်မန်စီးတီးကတော့ဟာလန်နောက်ဟိုလီဗူးကနူးနက်စ်ကိုခေါ်လိုက်တယ်ဒါပေမဲ့ဒီနေရာမှာတခုကဒီကစားသမားနှစ်ယောက်စလုံးကိုမန်ယူကခေါ်ဖို့သတင်းတွေတော်တော်လေးဖြစ်ပြီးမှသူတို့နှစ်ယောက်စလုံးကတယောက်ကမန်စီးတီးရောက်သွားတယ်နောက်တယောက်ကလီဗူးရောက်သွားတယ်အရင်ကဆိုရင်တော့ရေဘူးရအဖြစ်တော့ဒီအဲ့လိုမျိုးမန်ယူကခေါ်မယ်ဆိုရင်ရောက်လာတာများပါပေါ့နော်အဲ့မဲ့အခုနောက်ပိုင်းတော့သားသမားတွေကဒီ Man City တို့ Liverpool တို့ကိုလည်းပို့ပြီးတော့စဉ်းစားလာတယ်အဲ့ဒီကိုတွားတာတွေလည်းတွေ့လာရတယ်ဆိုတော့ဒီပေါ်မှာဆရာဘယ်လိုသုံးသပ်ပြီလဲဘယ်လိုကြောင့်လို့ထင်လဲ
နီးပြမတည်ငြိမ်တဲ့အတွက်ကြောင့်မလို့အဲကစားသမားတွေရဲ့အနေထားလည်းတည်ငြိမ်နေမရှိဘူးလို့ပြောလို့ရတယ်ဘောတုံးဆိုတာအနိုင်ရှုံးဆိုတာရှိတာပဲတခါတလေအဲအသင်းကရှုံးတာတွေဆက်တိုက်ဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီလိုဖြစ်တဲ့အခါတိုင်းမှာမယူကဒီပြတယ်ကိုဖြုတ်ပစ်တာတတ်တာများတဲ့အတွက်ကြောင့်မလို့မတိမငြိမ်ဖြစ်တယ်လို့ယူဆရတယ်။ယုံကြည်မှုကင်းမဲ့သွားတာလို့ယူဆရတယ်။ဒါကြောင့်မို့ဘောလုံးသမားတွေကမလာချင်ရဘူးလို့ထင်တယ
်။နောက်တခြားရောဘာအကြောင်းတွေရှိနိုင်သေးလဲ
။အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့် Champions League မဝင်တာလည်းပါတာပေါ့နော်။နောက်တစ်ကြောင်းကတော့ဒီဘောလုံးမအသက်ရှာတဲ့မူဝါဒမှာနည်းနည်းကွာတယ်လို့ထင်တယ်။ Liverpool Man City နဲ့ပေါ့။တနည်းပြောလို့ရှိရင်ကစားပုံနဲ့ kait တဲ့လူတွေကိုရွေးခေါ်တယ်လို့ထင်တယ်။ Man U မှာကအဲ့လိုဘောလုံးမတဲ့မွေးတဲ့မူဝါဒနဲ့ဌာနပေါ့နော်။အဲ့ဒါကလိုအပ်နေတယ်လို့ထင်တယ်။ဘောလုံးတဲ့မွေးမြူပုံမှာလည်း Man U နဲ့တခြားအသင်းကြီးတွေကွာခြားမှုရှိတယ်လို့ထင်တယ်။
ပေးဘက်မှာတော့ဥရောပချန်ပီယံရီယယ်မက်ဒရစ်ကမော်နာကိုမှာကစားနေတဲ့ပြင်သစ်ကွင်းလယ်ကစားသမားအော်ရီလီယန်ချူအမေနီကိုယူရိုတန်း80နဲ့ဝယ်လိုက်ပါတယ်။ချူအမေနီကိုဝယ်ဖို့အတွက်နှစ်ဖက်အသင်းကြားမှသဘောတူညီမှုရခဲ့ကြတယ်လို့နှစ်သင်းစလုံးကဂျော်လာ17ရက်နေ့ကကြေညာပါတယ်။အော်ရီလီယန်ချူအမေနီဟာအသက်22နှစ်သာရှိသေးပြီးတော့ရီယယ်ကသူ့ကို6နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပါတယ်။ရီယယ်သင်းဟာမနစ်ကလည်းပြင်သစ်လူငယ်ကစားသမားကာမာဗင်ဂါကိုခေါ်ယူပြီးတော့ကွင်းလယ်ကိုအားဖြည့်ခဲ့တာပါ။နီးပြားတွေဘက်မှာတော့ PSG အသင်းနဲ့နီးပြားမော်ရီစီယိုပိုချက်တီနိုတို့လမ်းခွဲတော့မယ်လို့သတင်းတွေထွက်လာနေပါဗျ။ပိုချက်တီနိုဟာ PSG အသင်းကိုနီးပြားဖြစ်ကင်တွယ်ခဲ့တဲ့တနည်းခွဲကြကာလအတွင်းမှာမနစ်ကတော့ပြင်သစ်ရှုံးထွက်ပလာနဲ့ဒီနေ့မှာအမပေးချန်ပီယံဆုဖလာနှလုံးကိုရခဲ့တာပါ။ဒါပေမဲ့ PSG အသင်းချန်ပီယံစ်ပြိုင်ပွဲမှာအောင်မြင်မှုမရတာကအသင်းနဲ့လမ်းခွဲရတဲ့အကြောင်းဖြစ်တယ်လို့သုံးသပ်နေကြပါတယ်။သူနေရာမှာတော့ရီယယ်နီးပြဟောင်းစီတန်းရိုမာနီးပြမော်ရီညိုနဲ့နီးစ်အသင်းနီးပြခရစ်စတော့ဂယ်ဒီယေနဲ့ဂျာမန်နီးပြဟောင်းယခင်လိုတို့ဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။
ဒီထဲမှာတော့ဇီဒန်ကရေဘန်အစားဆုံးဖြစ်နေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဇီဒန်နဲ့ PSG ကြားမှာအဆက်အသွယ်ဘာမှမရှိဘူးဆိုပြီးတော့ဇီဒန်ရဲ့အကြံပေးကညှင်းဆို့ထားတယ်လို့အစောပိုင်းတုန်းကလည်းဇီဒန်ဘက်ကသူ့အနေနဲ့ PSG အသင်းထက်လာမယ့်ကမ္ဘာဖလားအပြီးမှာပြင်းထန်နည်းပြဖြစ်လာဖို့ပို့ပြီးတော့စိတ်ဝင်စားနေတယ်ဆိုပြီးတော့သတင်းတွေကဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်း PSG ဘက်ကတော့ဇီဒန်ကိုပို့ပြီးတော့စိတ်ဝင်စားတာကြောင့်ဇီဒန်အနေနဲ့လည်းPSG ကိုရောက်လာနိုင်ခြင်းအများကြီးရှိတယ်လို့သုံးသပ်ရမှာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အားကစားကဏ္ဍကိုကြားခဲ့ရတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ bamish.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်အဖက်မှာတွေ့ရတဲ့ထိုက်ရိုက်နာစီရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ် VOA ရဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုရမကနိုင်ငံတကာနဲ့ဒေသတွေကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအချက်အချို့ကိုကိုအောင်လွင်ကပြောပြပေးပါရှင
်။ယူကရိန်းနိုင်ငံအတွက်စည်ရေးကူညီဖြင့်နောက်ထပ်ဒေါ်လာတန်1000ပေးရမယ့်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှုတွေအရှင်ရောအောင်လုပ်ပြီးအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာအောင်မြင်မှုရဖို့ရည်မှန်းချက်နဲ့အမေရိကန်ကစစ်လက်နက်ပစ္စည်းတွေထောက်ပံ့နေရမှာဒီချိန်ဟာအများဆုံးလည်းဖြစ်ပါတယ်လက်နက်ကြီးတွေကန်ယူရန်ဒေသကာဝေးလက်နက်ခဲယမ်းတွေအစစ်မြင့်ရော့ကက်ဒုံးလက်နက်စနစ်တွေပါဝင်တဲ့စီရေးအကူအညီတွေပြင်တန်ရှင်းတဲ့တပ်သုံးရေးအရေးကြီးတဲ့စစ်ဘက်ဆိုင်ရာပစ္စည်းတွေခေလုံစရာနဲ့လိုအပ်တဲ့ပစ္စည်းတွေဝယ်ယူနိုင်မှုငွေသားပါဝင်လူသားချင်းစာနာမှုအကူအညီဒေါ်လာ225သန်းပေးရသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ယူကရိန်းပြည်သူတွေရဲ့ရေဆမ်းတက်တိကြညာခံနိုင်စွာနဲ့ပိုင်းဖြတ်ချက်တွေဟာကမ္ဘာကြီးအတွက်အားကျစရာဖြစ်နေလေသမ္မတဂျိုးဘိုင်ဒန်ကကြေညာချက်မှာပြောဆိုခဲ့တာပါလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်နေတဲ့ယူကရိန်းပြည်သူတွေအတွက်မဟာမိတ်တွေမိဖက်တွေနဲ့အတူအမေရိကန်ကဆက်လက်ရည်တည်သွားမယ်လို့လည်းပြောဆိုထားပါတယ်အာဖဂန်တာလီဘန်တွေကိုတရားဝင်အသိအမှတ်ပြုဖို့စဉ်းစားဦးမှာမဟုတ်ကြောင်းရုရှားကဗိုလ်ထုနေမှာပဲပြောဆိုလိုက်ပေမဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့အတွက်အာဖဂန်အာဏာပိုင်တွေနဲ့ဆက်ဆံမှုနိုင်ငံတော်များမှာတာဝန်ရှိတယ်လို့လည်းပြောဆိုလိုက်ပါတယ်တာလီဘန်တွေကိုတရားဝင်ဆွေးနွေးဖြင့်အတိမတ်ပြုလက်ခံဖို့ရှိမရှိမင်းမြန်ရမှာလက်တလုံးဆွေးနွေးနေရမျိုးမရှိတဲ့အကြောင်းအချင်းချင်းပြောကြားထားသလိုဘယ်ချင်းဖြစ်မလဲကြိုတင်ခံမှန်းတာလည်းအတိတ်ပဲမဲ့တဲ့လို့ရဖြစ်နေရုရှားဆွေးရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကမော်စကိုမြို့တော်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါပြည်ထောင်စုဩဂုတ်လမှာအာဖဂန်နစ္စတန်နိုင်ငံကိုသိမ်းပိုက်ပြီးတဲ့နောက်အစိုးရတရားဖွဲ့ထားပြီးမှလည်းနိုင်ငံတကာကတော့တာလီဘန်တွေကိုတရားဝင်အသိအမှတ်ဖြင့်လက်ခံမထားကြသေးပါဘူးအမေရိကန်လောင်စာလုပ်ငန်းရှင်တွေအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တွေပုံမထုတ်လုပ်သွားကြဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်ယူကရိန်းပေါ်ရုရှားကျူးကျော်စစ်စတင်ချိန်ကအမေရိကန်ပြည်သူတွေစစ်ဆေးတွေစံချိန်တွေတက်နေတဲ့တန်ခံနေရတဲ့အချိန်မှာလောင်စာလုပ်ငန်းရှင်တွေကတော့၃ဆလောက်အမျက်ထွက်နေတယ်လို့လည်းသမ္မတကပြောဆိုခဲ့ပါတယ်။ခိုင်မာတဲ့ရေရိုးအစီအစဉ်တရက်ကိုအစိုးရထံတင်ပြပြီးပြဿနာကိုအတူတကွလက်တွဲဖြေရှင်းကြဖို့လည်းဗိုလ်ထုနေကရင်းနှံထုတ်လုပ်တဲ့လုပ်ငန်းခုနှစ်ခုကိုရေးသားတဲ့စာထဲမှာဖော်ပြထားတာပါ။အမေရိကန်မှာဓာတ်ဆီဆေးတွေကပြင်းပြတကလန်ကို5ဒေါ်လာလောက်ဖြစ်နေတာကြောင့်အမေရိကန်တွေအတွက်စီးပွားရေးအရဝင်ထုတ်ဝင်ပို့ဖြစ်လာနေသလိုသမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေလာမဲ့တက်တန်းဝက်ယူကော့ပွဲမှာနိုင်ငံရေးအရချင်းချမှုလည်းဖြစ်နေပါတယ်အမေရိကန်မှာကုန်စည်နှုန်းဟာပြီးခဲ့တဲ့နှစ်ကနဲ့ရှင်ရင် 8.6% ရေနှုန်းတက်လာကြောင်းတောက်ချန်နေတော့မှာပဲအစိုးရကသတင်းထုတ်ပြန်ထားပါတယ်
တဲ့အချင်းချုပ်ကိုတော့ကိုအောင်လင်းဦးကကြေညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့ကိုရဲမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအတန်ဖိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်တွေကို line to meter 24.50 နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနောင်လာပ
This program has come to you from the Voice of America, Washington.